Welcome to the Voice of America in Burmese.
မင်္ဂလာနက်လက်ခင်ပါခင်ဗျာ VOA American တန်ကနေ2015ခုနှစ်မတ်လ10ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်လေးကိုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 40နဲ့48ဒုကနေဖမ်းယူနားဆင်နိုင်ကြပါလိမ့်ခင်ဗျာ။တော်ရည်များအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ဆံမိုးဝေပါ။ဒီမနေ့ခင်အစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်
။ကျွန်တော်ကတော့ဇောင်းဝင်လိုက်ပါ။ဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့သမ္မတဘရက်အိုဘားမားနဲ့ပြုလုပ်နေတဲ့ Nuclear ဆွေးနွေးပွဲရဲ့သဘောတူညီချက်ဟာသူနားယူတဲ့2018ခုနှစ်အထိပဲအကျိုးမှာဖြစ်ကြောင်း Republican အထက်လွှတ်တော်မှတွေကအိတ်ဖွင့်ပေးစာပေးလိုက်တဲ့အပေါ်သမ္မတအိုဘားမားကဝေဖန်ပြောဆိုလိုက်ပါတယ်။ရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေကရှိတဲ့မှာရှိတဲ့လက်နက်ကြီးတွေကိုပြန်လည်ရုပ်သိမ်းနေကြပြီလို့ယူကရိန်းတမရပက်ထရိုပိုရှန်ကိုကပြောပါတယ်။မြန်မာတရုတ်နိုင်ငံသားရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲကိုမနေ့မတ်လ9ရက်နေ့ကရှမ်းပြည်မြောက်ပိုင်းမှုစမြို့မှာပြုလုပ်ခဲ့ပါတယ်။ဒီလိုမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်အင်ဂျင်နာနဲ့အတူတင်ပြပေးတော့မှာပါခင်ဗျာ
။ကောင်းပါပြီခင်ဗျာ။သတင်းတွေအပြီးမှအရင်ဆုံးနားဆင်ကြရမယ့်အထက်မှာဆိုရင်တော့
ဟုတ်တယ်ဒီတိုက်ပွဲတွေကတော့ဒီကျွန်တော်တို့ဆွေးနွေးရေးကိုအနှောက်အယှက်ပေးတာအမှန်ပါပဲ။အဲ့တော့ကျွန်တော်တို့ကတိုက်ပွဲတွေရှော့ချရေးလို့
KIO ဒုတိယစစ်ဦးစီးချုပ်ဗိုလ်ချုပ်ဂွမ်မော်ဖြစ်ပါတဲ့သတင်းတွေအပြီးမှအပြည့်စုံကိုနားဆင်ရမှာပါ။ဒါအပြင်တပိတ်မောက်ကြောင်းသားတွေကိုတားဆီးပိတ်ပင်နေမယ့်အစာတော့ရောက်ပြီးတော့ဆွေးနွေးဖို့ HRW လူခွင့်ရေးအဖွဲ့ကြီးကမြန်မာအာဏာပိုင်တွေကိုတိုက်တွန်းလိုက်တဲ့အကြောင်းကြောင်းသားတပိတ်ကိုအကြမ်းဖက်ဖြိုခွဲတာတွေမလုပ်အောင်ကူညီပါလို့နိုင်ငံတကာတန်တမာတွေကိုကြောင်းသားတွေနဲ့ပညာရေးပြုပြင်ပြောင်းလဲရေးဆောင်ရွက်နေသူတွေကမိတ္တရက်ခံလိုက်တဲ့သတင်းဖက်ကန်ဘက်ကမြေပြုတ်မှုသတင်းတွေကိုနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာအပတ်စဉ်အစီအစဉ်တွေကိုလည်းနားဆင်ကြရမှာပါအခုချိန်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့မတ်အင်ဂျင်နိုင်တို့ကပြောပြကြပါလိမ့်မယ်ခင
်ဗျာ။တမရဘရက်အိုဘားမားနဲ့ပြုလုပ်နေတဲ့နျူကလ িয়ার ဆန်ရသဘောတူညီချက်တိုင်းဟာသူရတို့ကအနားယူတဲ့2018ခုနှစ်အထိပဲအကျိုးအမှာဖြစ်ကြောင်း Republican အထက်လွှတ်တော်အမှ49ဦးကအီရန်အစိုးရကိုတတိပေးထားတဲ့အိတ်ဖွင့်ပေးစာအပေါ်တမရအိုဘားမားကဝေဖန်ပြောဆိုလိုက်ပါတယ်။ရူပလကအမတ်တေအခုလိုစာရေးလိုက်တဲ့လောက်ရဟာကမကောင်းအကြောင်းမလားစွာပဲအီရန်နိုင်ငံတဲကအဆုံးရဝါတီတီနဲ့ပူးပေါင်းလိုက်တယ်လို့ဖြစ်နေပြီးဒါဟာဘလို့မှဖြစ်နိုင်ခြင်းမရှိတဲ့ပူးပေါင်းဆောင်ရွက်မှုဖြစ်ကြောင်းတနင်္လာနေ့မှာသမ္မတအိုဘားမားကသတင်းတောက်တွေကိုအင်ဂျီရောမှာပြောလိုက်တာပါအီရန်နိုင်ငံသားရဲ့ဝန်ကြီးဂျာဗက်ဇာရီဖ်ကလည်းဒီစာဟာဥပဒေနဲ့ညီညွတ်ခြင်းမရှိဘဲဝါဒဖြန့်မှုတက်တက်လှုပ်ဆောင်ခြင်းဖြစ်ကြောင်းတကယ်လို့နောက်တက်လာတဲ့အမေရိကန်အစိုးရကအရင်ရရှိထားတဲ့သဘောတူညီချက်တွေကိုပြန်လည်ရုပ်သိမ်းပြစ်မယ်ဆိုရင်လေအဲ့ဒီလိုရဟာနိုင်ငံတကာဥပဒေကိုချိုးဖောက်ရာရောက်မယ်အကြောင်းဝေဖန်ပြောဆိုလိုက်ပါတယ်။အီရန်နဲ့အမေရိကန်အကြားဆွေးနွေးပြီးရရှိလာမယ့်သဘောတူညီချက်ကိုအမေရိကန်လွှတ်တော်ကအတည်ပြုပေးခြင်းမရှိခဲ့ရင်အဲ့ဒီသဘောတူညီချက်ဟာသမရအိုဘားမားနဲ့အီရန်ခေါင်းဆောင်အယာတိုလာအလီခါမနီအကြားသမရရဲ့လုပ်ပတ်ငွေတစ်ခုရဲ့နဲ့ရရှိတဲ့သဘောတူညီချက်တဲ့မပေါ်ကြောင်းအီရန်အစိုးရကိုပေးတဲ့အိတ်ဖွင့်ပေးစာထဲမှာဖော်ပြထားပါတယ်။
ဒီကရက်မြို့ကို IS Islamic ဆွန်ရောက်စစ်သွေးကြွတွေလက်ထဲကနေပြန်လည်သိမ်းပိုက်နိုင်ဖို့အီရတ်စစ်တပ်ကရှေ့တိုးစူးစမ်းနေချိန်တနင်္လာနေ့ကအမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့ကဆီးရီးယားနဲ့အီရတ်နိုင်ငံတွေမှာရှိတဲ့ IS စစ်သွေးကြွတွေကိုနှိမ်နင်းတဲ့လေကြောင်းတိုက်ခိုက်မှုကိုကိုဘာနီနဲ့ဖာလူဂျာတို့မှ73ကြိမ်တိုက်ခိုက်ခဲ့ပါတယ်။ဩဂုတ်လကဒီလှုပ်ရှားမှုစတင်ခဲ့ပြီးတဲ့နောက်အမေရိကန်နဲ့မဟာမိတ်တပ်တွေဟာအချိန်ပေါင်း 2,800 နီးပါးလေကြောင်းကနေတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့အမေရိကန်ကာကွယ်ရေးဌာနပြောခွင့်ရဗိုလ်မှူးစတီဖ်ဝါရန်ကတနင်္လာနေ့ကပြောပါတယ်။အီရတ်အရှေ့မြောက်ပိုင်းမှာရှိတဲ့ IS စစ်သွေးကြွတွေကိုတိုက်ထုတ်ဖို့စူးစမ်းနေတဲ့ပက်ရှမာဂါတိုက်ခိုက်ရေးသမားတွေနဲ့အတူရှိနေတဲ့ VOA ကာတစ်ဌာနသတင်းတောက်ဒယ်ရှက်အန်ဝါကိုတိုင်လဲကာကတ်ဒေတာမှာပြင်းထန်တဲ့လေကြောင်းတိုက်ခိုက်မှုတွေဖြစ်ခဲ့တာကိုမျက်မြင်တွေ့ခဲ့တယ်လို့ပြောပါတယ်။အဲ့ဒီဒေတာကိုညွန်မောင်းတပ်ဖွဲ့ကပြီးခဲ့တဲ့ရက်က2ချိန်တိုက်ခိုက်ခဲ့တယ်လို့ American ကာကွယ်ရေးဌာနအရာရှိတအုပ်ကလည်းပြောထားတာပါ။ဒါပေမဲ့လို့ American ပြည်ထောင်စုအနေနဲ့ Iraq တပ်ဖွဲ့တွေနဲ့ရှီးယက်စစ်သွေးကြွတွေသတင်းနှစ်ပတ်ကြာထိုးစစ်ဆင်မှုမှာတော့ပူးပေါင်းခဲ့ခြင်းမရှိသေးပါဘူး။အစိုးရထိန်းချုပ်တဲ့ Baghdad နဲ့တောင်ပိုင်းအပြင် Islamic ထိန်းချုပ်ထားတဲ့မြောက်ပိုင်းမူဆိုးကြားမှာရှိတဲ့ Tigray မှာအမားကန်စခန်းကိုဥတီတိုက်ခိုက်နေတာဖြစ်ပါတယ်ရှင်။
ယူကရိန်းနိုင်ငံခြေဘက်မှာရှိတဲ့ရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေကခြေထဲမှာရှိနေတဲ့လက်နက်ကြီးတွေကိုတိတိတသားပြန်လည်ရုပ်သိမ်းသွားကြပြီလို့ယူကရိန်းသမ္မတပက်ထရိုပိုရှန်ကိုကပြောကြားလိုက်ပြီးယူကရိန်းအစိုးရဘက်ကလည်းအလားတူလက်နက်တွေကိုပြန်လည်ရုပ်သိမ်းပေးခဲ့တယ်လို့ဆိုပါတယ်။သတင်းပတ်သုံးပတ်ကြာလာပြီဖြစ်တဲ့အပြစ်ခတ်ရဆဲသဘောတူညီချက်ကိုပြပြစင်မဲ့တိုက်ခိုက်မှုတွေဟာလည်းတိတိတသားရော့ကျသွားပြီလို့သမ္မတပိုရှန်ကိုကတင်းလင်းလာနေမှာရုပ်မြင့်သံကြားကတချင်တန်းပြီကိုပြောကြားတဲ့မင်းကွန်းအတွင်ထည့်သွင်းပြောကြားသွားတာပါ။ဘလော့ရက်စ်နိုင်ငံမှာဖေဖော်ဝါရီလ15ရက်နေ့ကရရှိခဲ့တဲ့နိုင်ငံတကာအသိမှတ်ပြုအပြစ်ခတ်ရဆဲရေး သဘောတူညီချက်ရရှိပြီးတဲ့နောက်ပိုင်းဖြစ်သွားခဲ့တဲ့တိုက်ခိုက်မှုတွေကြောင့်ယူကရိန်းအစိုးရတပ်ဖွဲ့ဝင်64ဦးသေဆုံးခဲ့တယ်လို့သမရပိုလိုရှန်ကိုကပြောပါတယ်။ဒီတော်တွင်ယူကရိန်းနိုင်ငံရဲ့မြေပုံကိုပြန်ပြင်ရေးဆွဲဖို့ပြင်ဆင်နေတဲ့ရုရှားရဲ့လုပ်ရက်ကိုပြန်လည်ခြေပနိုင်ရေးဆွေးနွေးဖို့အတွက်အမေရိကန်သမ္မတဘရက်ကိုဘားမားဟာဥရောပကောင်စီအကြီးအကဲတွေနဲ့တင်းတင်းလာနေကတွေ့ဆုံခဲ့ပါတယ်။ရုရှားနိုင်ငံအနီးအပြစ်ခတ်ရဆေးရေးသဘောတူညီချက်ကိုလိုက်နာခြင်းရှိမရှိစောင့်ကြည့်ဖို့တွားကြမယ်။ဥရောပသမ္မတရဲ့စောင့်ကြည့်ရေးအဖွဲ့တွေကိုရုရှားအစိုးရနဲ့ယူကရိန်းခွဋ်ထွေးသမားတွေကဝင်လို့မရအောင်တားထားတယ်ဆိုပြီးဆွေးနွေးပွဲမတိုင်ခင်မှာသမ္မတအင်ဂျူရောကဆွဆွဲပြောဆိုလိုက်ပါတယ်
။ရုရှားအစိုးရနဲ့သဘောထားကွဲလဲသူထောင်လဲရေးအရာရှိဟောင်းအလက်ဇန်ဒာလီဗနန်ကိုတတ်မှုမှာမတင်ကြရသူတဦးပါဝင်လူအတော်များများကိုဂုဏ်ပြုတဲ့အမိန့်တရက်ကိုရုရှားသမ္မတဗလာဒီမီယာပူတင်ကလက်မှတ်ရေးထိုးခဲ့ပါတယ်။ရုရှားအောက်လွှတ်တော်ဒူးမားအဖွဲ့ဝင်တဦးဖြစ်တဲ့ KGB ကိုရန်တော်ဟောင်းအန်ဒရီလူကိုဘွိုင်းကိုလည်းအဖမည်အတွက်တာဝန်ထမ်းဆောင်ခဲ့မှုကြောင့်မစ္စတာပူတင်ကဆုတစိတ်ချီးမြှင့်ခဲ့ပါတယ်။ရုရှားလွှတ်တော်ဖွံ့ဖြိုးတိုးတက်မှုအတွက်သူ့ရဲ့ပါဝင်ဆောင်ရွက်မှုကြောင့်လူကိုဘွိုင်းကိုဆုတစိတ်ချီးမြှင့်တာလို့အစိုးရသတင်းစာဖြစ်တဲ့ Rosicara Gazette ကတင်းနယ်လာနေကဖော်ပြထားပါတယ်။လူကိုဘွိုင်းဟာဒူးမားအောက်လွှတ်တော်ရဲ့လုံခြုံရေးနဲ့အခရီးလိုက်စားမှုတိုက်ဖြတ်ရေးကော်မတီရဲ့ဒုတိယဥက္ကဋ္ဌလည်းဖြစ်ပါတယ်။ Radio ဓာတ်ကြွားရောင်ကြီးနဲ့ထိတွေ့မှုကြောင့်2006ခုနိုဝင်ဘာလကလန်ဒန်မှာတည်ဆုံးခဲ့တဲ့ Livenan ကိုလူတက်မှုနဲ့ပတ်သက်လို့ဆွဲချက်တွေနဲ့ရင်ဆိုင်ဖို့လူကိုဘွိုင်းကိုဗြိတိရှ်အစိုးရရှေ့နေတွေကရုရှားကိုတောင်းဆိုခဲ့ပါတယ်ရှင
် UAV ရေးကန်တရဲ့မနက်ဖက်မြန်မာဘာသာစစ်စစ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 932 9လိုက်ဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6785နဲ့ဒုတိယနိုင်ဝတ်မှာလိုက်လက်မီတာ190 kHz 7905တို့ကနေထုံနေပေးနေပါတယ်ရှင
်အမေရိကန်ဆန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာမြန်မာတရုတ်နိုင်ငံသားရေးဝန်ကြီးဌာနရဲ့ဆွေးနွေးပွဲကိုမတ်လ9ရက်နေ့မနေ့ပိုင်းကရှမ်းပြည်မြောက်ပိုင်းမူဆင်မြို့မှာပြုလုပ်ခဲ့တာမှာမြန်မာကိုယ်စားလှယ်အဖွဲ့ကိုနိုင်ငံသားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးတင်ဦးလွင်နဲ့ကာကွယ်ရေးဝန်ကြီးဌာနဒုတိယဝန်ကြီးဗိုလ်ချုပ်အောင်တော်တို့ကပူးတွဲဦးဆောင်ခဲ့ပြီးတရုတ်နိုင်ငံဘက်ကကိုယ်စားလှယ်အဖွဲ့ကိုတော့ဒုတိယနိုင်ငံသားရေးဝန်ကြီးမစ္စတာလျော်ချမင်းကဦးဆောင်ခဲ့တယ်လို့မြန်မာအစိုးရကသတင်းထုတ်ပြန်ပါတယ်အစိုးရဘက်အတွင်းနိုင်ငံချစ်ကြည်ရေးကိုအခြေခံပြီးနိုင်ငံနယ်စပ်ဒေသငြိမ်းချမ်းရေးနဲ့တည်ငြိမ်မှုထင်ထင်ရေးတရားဥပဒေစိုးမိုးမှုတည်ဆောက်ရေးတို့အပေါ်နှစ်ဖက်ပူးပေါင်းဆောင်ရွက်သွားရေးနဲ့ကိုကန့်ဒေသမှာတိုက်ပွဲဆောင်ပြည်သူများမိမိနေရပ်ကိုဘေးကင်းလုံခြုံစွာအမြန်ဆုံးပြန်နိုင်ရေးတို့ကိုဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်တရုတ်ကိုယ်စားလှယ်ဟာစီဝဘက်အပြည်မူဆယ်မျိုးကနေတရုတ်နိုင်ငံဘက်ကိုနေရင်းချင်းပြန်လည်ထွက်ခွာသွားတယ်လို့ဆိုပါတယ်ဒါအပြင်တရုတ်မြန်မာချစ်ကြည်အသင်းအထုကိုယ်စားလှယ်အဖွဲ့ဟာလည်းတရုတ်နိုင်ငံကိုတွားရောက်ပြီးနိုင်ငံသားဝန်ကြီးဌာနရဲ့ဖိကြားချက်အရတရုတ်နိုင်ငံမှာရောက်ရှိနေပြီးတော့မလ3ရက်ကနေ10ရက်နေ့ထိတရုတ်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့ဆိုပါတယ
်။တနင်္ဂနွေနေ့နိုင်ငံတကာအမျိုးသမီးများနေ့မှာတရုတ်နိုင်ငံကအမျိုးသမီးရေးလှုပ်ရှားသူ10ဦးဖမ်းဆီးခံခဲ့ရပါတယ်။ရဲကစစ်ဆေးမြင်းမြင်းဒီ9ဦးကိုပြန်လွှတ်ပေးခဲ့ပေမဲ့ကြံ9ဦးကိုဆက်ပြီးတော့ဖမ်းဆီးထားဆဲရှိပါတယ်။ပြီးခဲ့တဲ့နှစ်အတွင်းတရုတ်အစိုးရအနေနဲ့လှုပ်ရှားသူတွေအတက်ပညာရှင်တွေနဲ့သတင်းတောက်တွေအပေါ်စီးငင်းတွေတင်းကျပ်ခဲ့ပေမဲ့လို့လည်းအမျိုးသမီးရေးလှုပ်ရှားမှုရှေ့တန်းမှာပါဝင်ခဲ့ကြတဲ့ဒီအမျိုးသမီးတွေကိုဖမ်းဆီးတာကိုတော့အများကအံ့အားတင်ခဲ့ပါတယ်။လူအများသုံးမော်တော်ယာဉ်တွေပေါ်မှာလိမ်ပိုင်းဆိုင်ရာနှောက်ယှက်မှုကိုစန့်ကျင်တဲ့နိုင်ငံတော်ဝန်လှုပ်ရှားတဲ့တစိ့တပိုင်းအနေနဲ့ဒီအမျိုးသမီးတွေဟာအများသုံးမော်တော်ယာဉ်တွေပေါ်မှာလက်ကမ်းစာဆောင်တွေဝေးပြီးကြော်ညာတွေကပ်ဖို့စီစဉ်ခဲ့တာပါ။ဒီဖမ်းဆီးခံရတဲ့အမျိုးသမီးအတော်များများဟာHS ဒါမှမဟုတ်မတန်ဆွမ်းသူတွေအတွက်တန်းတူအခွင့်အရေးရရှိဖို့ကြိုးပမ်းဆောင်ရွက်ပေးနေတဲ့ Yerevan NGO အဖွဲ့တစ်ခုကဖြစ်ပါတယ်။ဘေကျင်းမြို့တော်တဝန်းရဲတွေချထားပြီးလုံခြုံရေးတိုးမြင့်ခဲ့တဲ့နှစ်ပတ်လည်တရုတ်အမျိုးသားလွှတ်တော်ညီလာခံကျင်းပနေချိန်မှာလည်းအခုလိုဖမ်းဆီးမှုတွေဖြစ်ခဲ့တာပါရှင်
။အိန္ဒိယနိုင်ငံဒေလီမြို့မှာ2012ခုနှစ်ကအကြောင်းသူလေးတူအာရမပြုချင်ခံရတဲ့အကြောင်းရဲ့ကူထားတဲ့ BBC အသံလွှင့်ဌာနရဲ့မှတ်တမ်းရုပ်ရှင်ပြသခွင့်အစိုးရကပိတ်လိုက်တာကိုကန့်ကွက်တဲ့အနေနဲ့အဲ့ဒီရုပ်မြင်သံကြားဌာနကတင်းငွေနေမှာလေလိုက်မော်ကနေအတန်းတိတ်ဆန္ဒပြခဲ့ပါတယ်။ India's Daughter လို့အမည်ပေးထားတဲ့အဲ့ဒီမှတ်တမ်းရုပ်ရှင်ပြမဲ့တနာယီစာအချိန်မှာ NDTV ကအမဲရောင်နောက်ခံထားပြီးအနည်းနဲ့အဖြစ်အောင်ဆက်လုံးနေနဲ့မှတ်တမ်းရုပ်ရှင်ရဲ့နာမည်ကိုထုတ်ပြထားတဲ့အပြင်တပြိုင်တည်းမှာပဲအတန်းတိတ်စီမီကွက်ကိုလည်းတနာယီလုံးထွန်းပြထားပါတယ်။သူတို့အနေနဲ့အော်ဟစ်တောင်းဆိုတဲ့နည်းနဲ့မဟုတ်ဘဲသူတို့အတန်းကိုကြားရအောင်လှုပ်ဆောင်သွားမယ်လို့ NDTV ရဲ့အဒီတာအဖွဲ့ရဲ့အကြီးအကဲက Twitter လူမှုကွန်ရက်ကတင်ပြကြခဲ့ပါတယ်
။ American အစိုးရနည်းပညာကော်မတီကြီးဖြစ်တဲ့ Apple Corp Corporation ကြီးကတနင်္လာနေ့ကသူ့ရဲ့နောက်ဆုံးပေါ်တီထွင်မှုဖြစ်တဲ့ Apple လက်ပံနာရီကိုစတင်မိတ်ဆက်ပြသခဲ့ပါတယ်။ဒီဈေးကြီးတဲ့လက်ပံနာရီဟာ Apple Computer အသေးပြင်အခြား Application တွေလည်းအများကြီးတွင်တွဲလှုပ်ဆောင်နိုင်ပါတယ်။တောင်ကိုရီးယားရဲ့ Samsung နဲ့ LG ကုမ္ပဏီတွေအပြင်ဂျပန်ရဲ့ Sony ကုမ္ပဏီတွေကလည်း Smart လက်ပံနာရီတွေကိုအတီးတီးထုတ်ခဲ့ကြပြီးဖြစ်ပါတယ်။ဒါပေမဲ့လို့ကမ္ဘာရဲ့အချမ်းသာဆုံးကုမ္ပဏီဖြစ်တဲ့ Apple ကတော့2011ခုနှစ်ကကုမ္ပဏီမတည်သူ Steve Jobs တည်ဆုံးခဲ့ပြီးရဲ့နောက်ပိုင်း iPhone iPad တွေအသုံးပြုနေစေဖြစ်တဲ့လူတွေအတွက်အများကြီးအသုံးတည့်လေအောင်မယ်လို့လည်းမျှော်မှန်းထားပါတယ်ရှင
်
ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့မတ်အင်ဂျင်နိုင်တို့ကြီးညာသွားကြတာဖြစ်ပါတယ်ခင်ဗျာအခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဆက်တိုက်ထုတ်လွှင့်ပေးပါတော့မယ်အရင်ဆုံးတော့ KIO ထိပ်တန်းခေါင်းဆောင်တူနဲ့မြေမြန်ကန်းကိုတင်ဆက်ပါမယ်ကချင်လွတ်မြောက်ရေးအဖွဲ့ KIO ထိပ်ပန်းခေါင်းဆောင်တွေနဲ့မြန်မာအစိုးရနဲ့တက်မတော်အကြီးအကဲတွေကြားမကြာခင်မှာတွေ့ဆုံဆွေးနွေးနိုင်ဖို့အတွက်စီစဉ်နေတယ်လို့ KIO ဒုတိယစစ်ဦးစီးချုပ်ဗိုလ်ချုပ်ကွမ်မော်ကပြောပါတယ်ရန်ကုန်မြို့ MPC ငင်းချမ်းရေးစင်တာမှာမတ်လ16ရက်နေ့စတင်မဲ့ UPWC ပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးကော်မတီနဲ့ NCCT တနင်္ဂနွေလို့အပြစ်ကရဆဲရေးဆိုင်ရာညှိနှိုင်းရေးအဖွဲ့တို့ဆွေးနွေးပြီးနေပြည်တော်မှာတွေ့ဆုံနိုင်မှုစီစဉ်နေတာဖြစ်ပါတယ် KIO ခေါင်းဆောင်တွေနဲ့မြန်မာအစိုးရကြားတွေ့ဆုံဆွေးနွေးအပအဝင်လက်ရှိငင်းချမ်းရေးဆွေးနွေးပွဲအခြေအနေတွေကို VOA ဝိုင်းတော်သားကိုစောဝင်းလန်ကဆက်သွယ်မေးမြန်းတဲ့အခါမှာဗိုလ်ချုပ်ကွမ်မော်ကအခုလိုစပြီးတော့ဖြေပါတယ
်ဟုတ်ကဲ့ကျွန်တော်တို့ကဒီ UPWC နဲ့ NCCT ရဲ့ခုနှစ်ချင်းရောက်အစည်းအဝေးမှာဒီကျွန်တော်တို့ KIO ကိုစလေတချို့တက်ရောက်ဖို့အစီအစဉ်ရှိပါတယ်အဲ့ဒီကိုယ်စားလှယ်တွေကကျွန်တော်တို့ဟိုရန်ကုန်ကိုဆင်းရင်းနဲ့တကယ်လို့အဆင်ပြေမယ်ဆိုရင်တမတော်ဘက်ကကောအစိုးရဘက်ကကောလူကြီးများနဲ့တွေ့ဖို့အစီအစဉ်ကျွန်တော်တို့လုပ်ထားတာပါအဲ့ဒီအစီအစဉ်မှာဒီကျွန်တော်တို့ KIO အဖွဲ့ရဲ့ဆင်းရင်းရေးဟိုကိုယ်စားလှယ်အဖွဲ့တွေနဲ့ကျွန်တော်တို့အခြေခြေတွေ့မှုဒေါက်တာလာချာတို့လည်း observer အနေနဲ့တက်ရောက်ပြီးနားထောင်မှုဖြစ်ပါတယ်အဲ့တော့ဒီအဖွဲ့တွေရဲ့တွားရေးလာရေးကိစ္စကိုကျွန်တော်တို့ဟိုအခုချိန်ထိတရားပြည့်တဲ့ဟိုကျွန်တော်တို့ခွင့်ပြုချက်တွေဆွေးနွေးနေတုန်းပါပဲမနေ့ဖြစ်ညနေလောက်မှဒီကျွန်တော်တို့အဖွဲ့ကြီးရဲ့တွားရည်လာရည်တွေအတည်ပြုလို့ရမှာဖြစ်ပါတယ်အဲ့ဒါရရင်တော့ကျွန်တော်တို့ KIO ရဲ့ဟိုခေါင်းဆောင်တော်တော်များများဖို့ competition ဦးပါဝင်တဲ့အဖွဲ့တွေကဒီဒီချင်းဆွေးနွေးပွဲမှာပါဝင်ပြီးတော့ဟို observer အနေနဲ့တက်ရောက်ဖို့ဖြစ်ပါတယ်တွေ့ကြမယ်ဆိုတော့အတိအကျပုံစံမျိုးမရှိသေးပါဘူ
းဟုတ်ကဲ့လက်ရှိအနေအထားအရကတော့နိုင်ငံရေးအရာပဲကြည်ကြည်စီးရေးအရာပဲကြည်ကြည် KIO အနေနဲ့ကြည့်မယ်ဆိုလို့ရှိရင်ဒါပြစ်ဆုံးဖို့ကတကယ်ကိုအမနာလိုမျိုးမဖြစ်မနေလိုအပ်တဲ့ပုံစံမျိုးဖြစ်နေသလိုပါ
ကျွန်တော်တို့ KIO အတွက်ရေလို့တော့မဟုတ်ဘူးပေါ့နော်ဒီတွေ့ဆုံရဲတော့တနင်္ဂနွေလုံးအတွက်အရေးကြီးတယ်ဆိုတော့ဟိုရေမှန်းချက်ကတော့ကျွန်တော်တို့အများအားလက်ကင်ပြုပါတယ်ဒါကြောင့်မို့လို့ဒီ68ပြည်မြောက်ပြည်တော်စုနေ statement မှာလည်းကျွန်တော်အဲ့ဒါကိုအဓိကဖော်ပြချင်တာဖြစ်ပါတယ်အဲ့တော့ဒီဒီချင်းအစည်းအဝေးမှာကကျွန်တော်တို့ဟိုညှိနှိုင်းစရာကိစ္စတွေတော်တော်များပါတယ်ပြီးတော့ဟိုနှစ်ဖက်ကလည်းပို့ပြီးဟိုယုံကြည်မှုတည်ဆောက်နိုင်ဖို့ ਨੇ ကျွန်တော်တို့ဘက်က KIO ကိုယ်စားလှယ်အဖွဲ့တွေကလည်းတတ်နိုင်သလောက်ဟိုအစည်းအဝေးမှာပါဝင်ဆွေးနွေးတာမျိုးမဟုတ်ဘဲနဲ့ကျွန်တော်တို့ NCCT ကဘယ်လိုဆွေးနွေးနေသလဲဆိုတဲ့အပိုင်းမှာပို့ပြီးဟိုလေ့လာနိုင်အောင်ဆိုတဲ့ရည်ရွယ်ချက်နဲ့တွားကြတာဖြစ်ပါတယ
်ဟုတ်ကဲ့ဟိုနောက်ဆုံးမြန်မာအစိုးရနဲ့ KIO နဲ့ဘယ်ချင်းကဆွေးနွေးခဲ့ပါသလဲနောက်တော့ဘယ်အဆင့်မှာကျွန်တော်တို့ရပ်သွားခဲ့ပါသလဲခင်ဗျဆွေးနွေးပွဲတွေက
KIO ကိုယ်စားလှယ်နဲ့ဒီအစိုးရကိုယ်စားလှယ်တွေဆွေးနွေးတာကတော့ဒီကျွန်တော်တို့2023အကုန်ပိုင်းပေါ့နော်ဒီအောက်တိုဘာလမှာနောက်ဆုံးလို့ပြောလို့ရပါတယ်အဲ့ဒီနောက်ပိုင်းမှာတော့ဒီကျွန်တော်တို့ပြည်ပခန့်ဖြစ်ရှင်ရေးအဖွဲ့တွေအနေနဲ့ပဲအဓိကထားပြီးဆွေးနွေးတယ်လိုအပ်လို့ရှိရင်ဒီကျွန်တော်တို့ technical team တွေတွေ့ကြတာရှိပါတယ်ဒါပေမဲ့ကျွန်တော်တို့ဟို KIO အနေနဲ့ကတော့ဒီတနိုင်ငံလုံးပြည်ခရက်ဆေးရေးဆိုတဲ့လမ်းကြောင်းပေါ်မှာ single tax အဆင့်တောင်ရောက်နေပြီအဲ့ဒီမှာကျွန်တော်တို့ KIO ကလည်းကိုယ်စားလှယ်တွေပါတယ်ဆိုတော့ NCCT နဲ့ UPWC ရဲ့ဆွေးနွေးပွဲတွေကိုအဓိကအားပြုတဲ့အတွက်ကြောင့်မလို့ KIO ကိုယ်စားလှယ်အဖွဲ့အနေနဲ့တိတက်ဆွေးနွေးပွဲတွေဟိုခက်ဆစ်စစ်ကလေးမလုပ်တာဖြစ်ပါတယ်ဒီငင်းချမ်းရေး process အပေါ်မှာအဓိကတော့နိုင်ငံလုံးလွှမ်းခြုံတဲ့အနေအထားမျိုးကိုကျွန်တော်တို့ကပုံပြီးမျှော်လင့်တာဖြစ်ပါတယ
်ဒါပေမဲ့အခုဆွေးနွေးကြကြတာလည်းအချိန်ချင်းလည်းရှိခဲ့ပြီးတစ်ဆင့်ကဆွေးနွေးတာတွေကဟိုဆိုတော့ဒီလိုမျိုးအဆင့်ဆင့်ဆွေးနွေးခဲ့ကြတဲ့ကာလတွေလည်းများပြီးဟိုအဆင့်တွေလည်းအများကြီးကျော်ခဲ့ပြီပေါ့နော်ဆိုတော့ကြံနေသေးတဲ့ဥစ္စာကိုဟိုပေါ့အပြစ်သက်ဆွေးနွေးဖို့အတွက်ကဘာကြောင့်များဒီလောက်ထိဟိုပေါ့အဆင်မပြေဘူးဖြစ်နေတာလဲခင်ဗျာ
အတိအကျကတော့ဒီကျွန်တော်တို့ August လအထိဟိုဆွေးနွေးပွဲတွေမှာတော့တော်တော်လေးကောင်းမွန်တယ်လို့ကျွန်တော်နှစ်ဖက်ကယူဆတယ်တော်တော်လေးပဲ September လအစီအွေးတွေမှာအတိအကျတော့ဒီကျွန်တော်တို့လမ်းပြမြေပုံကိစ္စဆွေးနွေးတဲ့အခါမှာအခက်အခဲဖြစ်ပါတယ်ဟိုအခုလည်းဒီကျွန်တော်တို့လမ်းပြမြေပုံကိစ္စနဲ့ ဒီတချို့တပ်ပိုင်းဆိုင်ရာကိစ္စတွေကဟိုဆွေးနွေးဖို့ကြပါသေးတယ်အထူးသဖြင့်တပ်ပိုင်းဆိုင်ရာကိစ္စကကျွန်တော်ဟို UPWC နဲ့ဆွေးနွေးတော်လည်းပဲဒီတပ်ပိုင်းဆိုင်ရာဟိုခေါင်းဆောင်များနဲ့အသေးစိတ်ဆွေးနွေးတာမရှိသေးပါဘူးအဲ့တော့ဒါတွေကြံနေတော့မှာပဲ
ဟုတ်ကဲ့ခင်ဗျာဆိုတော့အခုဆိုလို့ရှိရင် KIA နဲ့အခုဆွေးနွေးဟိုတိုင်းသားလက်နက်ကိုင်အဖွဲ့အစည်းနဲ့ဆွေးနွေးနေတဲ့ကြားမှာပဲဟိုကိုကံဘက်မှာတိုက်ပွဲတွေဖြစ်နေတယ် KIA နဲ့ကလည်းဟိုကြိုကြားဟိုပေါ့မကြာခဏဖြစ်နေတယ်အခုကိုကံဘက်မှာဖြစ်နေလို့သာ KIA ဘက်မှာအခုနောက်ပိုင်းတိုက်ပွဲတွေနည်းနည်းဆဲသွားသလိုပုံစံမျိုးတောင်ဖြစ်နေသလားလို့ပါဆိုတော့အခုတိုက်ပွဲတွေကလည်းဆက်ဖြစ်နေတော့ညဉ့်ညဤဆွေးနွေးပွဲကိုအဖြစ်အနောက်ရှက်များဖြစ်မနေဘူးလားဟိုအခုကိုကံနဲ့ဖြစ်နေတာဆိုလဲ MNDAA ဆိုတာလည်းဒီတိုင်းသားမဟာမိတ်ဟိုတပ်ပေါင်းစုထဲမှာပါနေတဲ့အဖွဲ့အစည်းတစ်ခုဖြစ်နေတော့ဟိုအရင်တုန်းကလည်းလိုင်ဇာဆွေးနွေးပွဲမှာလည်းဟိုတိုင်းနာကောင်းဆောင်နေဟိုဆုံးဖြတ်ခဲ့ကြတာကတဖွဲ့ကိုတိုက်လို့ရှိရင်အကျန်တဲ့ဟိုမဟာမိတ်အတိအားလုံးတိုက်တာနဲ့အတူတူပဲလို့လက်ခံယူဆတယ်အဲ့ဒါကြောင့်မို့လို့အားလုံးတင်းကြီးတွေထဲသွားကြမယ်ဆိုတော့မူပေါင်းကိုချမှတ်ခဲ့ကြတာပဲမဟုတ်လားဆိုတော့အခုလိုမျိုးဖြစ်နေတဲ့ကိစ္စမှာရော
ဟုတ်တယ်ဒီတိုက်ပွဲတွေကတော့ဒီကျွန်တော်တို့ဆွေးနွေးရေးကိုအနှောက်အယှက်ပေးတာအမှန်ပါပဲအဲ့တော့ကျွန်တော်တို့ကတိုက်ပွဲတွေရှော့ချရေးလို့အချင်းချင်းဒီနေ့ခဲ့ပေမဲ့အခုတတိမအောင်မြင်သေးဘူးပေါ့လေဒါကတော့ကျွန်တော်တို့နှစ်ဖက်လုံးမှာအားညစ်တည်ရှိပါတယ်နောက်တစ်ခုတော့ဒီကိုကန့်ကိစ္စကတော့ကျွန်တော်တို့အခုတိုက်ပွဲတွေဖြစ်လာမှပြောနေတာတော့မဟုတ်ပါဘူး2013ကျွန်တော်တို့ KIO ကိုစလေအဖွဲ့နဲ့ UPWC တို့ရဲ့ဆွေးနွေးပွဲတွေမှာလည်းကျွန်တော်တို့တင်ပြပါတယ်ဘာဖြစ်လို့လဲဆိုတော့ဒီကျွန်တော်တို့ NCCT member ဒီဦးဖြစ်တဲ့အတွက်ကြောင့်မလို့ဆွေးနွေးရေးလမ်းကြောင်းပေါ်မှာတို့လို့လည်းတရားဝင်ဟိုဆွေးနွေးပေးဖို့ကျွန်တော်တို့မေတ္တာရပ်ခံထားပါတယ်အခုကတော့ဒီတိုက်ပွဲဟိုဒီကိစ္စမှာအဟန့်တားတွေတော့ရှိတယ်သို့တော်လည်းပဲကျွန်တော်တို့အမြင်ကတော့ဘာပဲဖြစ်ဖြစ်ဒီကျွန်တော်တို့အခုရင်ဆိုင်နေရတဲ့အခက်အခဲတွေအကုန်လုံးကိုရှင်းရင်းရေးဆိုတဲ့လမ်းကြောင်းပေါ်ကနေပဲသွားပြင့်တယ်လို့ကျွန်တော်တို့ဒီလိုမေတ္တာရက်ခံထားတာဖြစ်ပါတယ
်အခုကိုကန့်တိုက်ပွဲမှာလည်းဒီတခြားဒီကိုကန့်ရဲ့မဟာမိတ်တပ်ဖွဲ့တွေကဝင်တက်နေတယ် KIA လည်းဝင်ပြီးတော့တိုက်ပင်းနေတယ်ဆိုပြီးမြန်မာအစိုးရဘက်ကပြောနေတာတွေရှိပါတယ်အဲ့ဒါကဟုတ်ပါသလားခင်ဗျဟိုလက်နေအရာကူညီတာတို့ဟိုလူအင်အားနဲ့ကူညီပေးတာတို့ကျင်းဘက်ကလုံနေတယ်ဆိုတော့ကဟုတ်ပါသလား
ဒီအစိုးရကပြောနေတာဒီကိုကန့်တိုက်ပွဲတွေမှာကျွန်တော်တို့ KIA ကပါဝင်တယ်ဆိုတာတော့မဟုတ်ပါဘူးအဲ့ဒါတို့ကလည်းဟိုအလို့တကြီးဟိုဘယ်လိုအထောက်အထားတွေနဲ့ဟိုတုံ့တက်တယ်ဆိုတော့ကျွန်တော်တရားမသိရပါဘူ
းကုဇော်ဝင်းနိုင်ဆက်တွင်မင်းမြန်တင်ပြခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့ចောင်းသားတပိတ်ကိုအစိုးရအာဏာပိုင်တွေဘယ်လိုခိုင်းတွဲဖြေရှင်းမလဲဆိုတာနိုင်ငံတကာအသိုင်းအဝိုင်းကနီးကစောင့်ကြည့်နေပါတယ်ចောင်းသားတွေကိုတားဆီးပိတ်ပင်မဲ့အစားအနာပိုင်းနေနေတော့ရောက်ပြီးတော့တွေ့ဆုံညှိနှိုင်းမှုနယူးယောက်ခြေဆိုင် HRW လူခွင့်ရေးအဖွဲ့ကြီးကဒီကနေ့မြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကကျောင်းသားဆန္ဒပြပွဲကိုအကြမ်းဖက်နှိမ်နင်းခဲ့တဲ့အပေါ်မှာလည်းအခြေအနေတွေကိုအထူးစိုးရိမ်မကင်းဖြစ်ရတဲ့အကြောင်းအမေရိကန်နဲ့ EU ဥရောပသမဂ္ဂတို့ကပြောဆိုထားပါတယ်။မိုင်းအင်ဂျင်နီယာကဖက်ပြောပြပေးပါလိမ့်မယ်ခင်ဗျာ
။ဒီကနေ့အင်္ဂါနေ့မြန်မာစံတော်ချိန်နနက်10နာရီနောက်ဆုံးထပြီးလက်ဘရန်မြို့မှာပိတ်ဆို့တားဆီးထားတဲ့ရဲအင်အားတွေကိုဖယ်ရှားပေးဖို့ပြည်မကျောင်းသားတပိတ်စစ်ကြောင်းကအစိုးရအာဏာပိုင်တွေကိုတောင်းဆိုထားပါတယ်။ရဲတွေဘက်ကမဖယ်ပေးဘူးဆိုရင်ចောင်းသားတွေအနေနဲ့ငိမ့်ញမ်းစွာဆက်လက်ချီတက်မှာဖြစ်တယ်လို့ចောင်းသားတပိတ်ခေါင်းဆောင်တွေကပြောပါတယ်။အခုလိုအခြေအနေတွေတင်းမာနေတဲ့အချိန်မှာမြန်မာအစိုးရအနေနဲ့ဆန္ဒပြပွဲကိုအကြမ်းဖက်ဖြိုခွင်းမဲ့အစားចောင်းသားတွေနဲ့ဆွေးနွေးညှိနှိုင်းဖို့ HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကတိုက်တွန်းကြောင်းအဖွဲ့ရဲ့အာရှရေးရာတာဝန်ခံ Brad Adams က VOE ကိုပြောပါတယ်။
Well, the Burmese authorities need to stop using their old-fashioned.
မြန်မာအစိုးရအနေနဲ့ငင်းရစွာဆန္ဒပြသူတွေကိုဖိနှိပ်ဖြိုခွဲတဲ့နီလန်းဟောင်းတွေတုံးနေတာကိုရပ်တန့်တင်ပါပြီ။ရန်ကုန်မြို့ကိုဝင်မဲ့လက်ပတန်းကကျောင်းသားတပိတ်ကိုပိတ်ပင်တားဆီးမဲ့အစားဒါမှမဟုတ်ရိုက်နဲ့ဖြိုခွဲတဲ့နီလန်းဟောင်းကိုအသုံးပြုမဲ့အစားကျောင်းသားတွေကိုတွားရောက်တွေ့ဆုံညှိနှိုင်းပြီးအဖြစ်တစ်ခုထွက်အောင်ကြိုးစားတင်ပါတယ်။အခုကျွန်တော်တို့မြင်နေရတာကရဲတွေရဲ့ကင်တွယ်ပုံကင်တွယ်နည်းဟာအလွန်ဆိုးရွားပါတယ်။လွန်ခဲ့တဲ့နှစ်သုံးနှစ်ပြုပြင်ပြောင်းလဲမှုလုပ်နေတဲ့အချိန်တုန်းကရဲတွေရဲ့လုတ်ပိုင်ခွင့်အကန့်အသတ်ရှိတယ်ဆိုပေမဲ့အခုဆိုရင်အကြမ်းဖက်ဖြိုခွဲနေနေမယ်ဆိုတဲ့အရင်ပုံစံမျိုးပြန်ပြီးတော့ကင်တွယ်လာပါတယ်ဒါဟာမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးကိုအနောက်ဆက်ဖြစ်စေပါတယ
်လက်ရှိကျောင်းသားတပိတ်အခြေအနေကိုနိုင်ငံတကာအသိုင်းအဝိုင်းကစောင့်ကြည့်နေချိန်မှာတီးခဲ့တဲ့မက်လ9ရက်နေ့ကရန်ကုန်မြို့တော်ခမ်းမရှိမှာဆန္ဒပြခဲ့တဲ့ကျောင်းသားတွေကိုရဲတပ်ဖွဲ့နဲ့တာဝန်ဆိုတဲ့လက်ပတ်ညီဝတ်ထားသူတွေရိုက်နှက်ဖမ်းဆီးခဲ့တဲ့လုပ်ရက်ကိုဥရောပသမဂ္ဂအနေနဲ့အထူးစိုးရိမ်မကင်းဖြစ်မိကြောင်း EU ဥရောပသမဂ္ဂပြင်ပဆက်ဆံရေးဌာနပြောခွင့်ရအမျိုးသမီးမာယာကိုချန်ချစ်က VOE ကိုပြောပါတယ်
We are following great concern the recent clashes in relation to ongoing student protests
မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့ကျောင်းသားဆန္ဒပြပွဲတွေကိုအင်အားသုံးနှိမ်နင်းဖြိုခွဲတဲ့အပေါ်ဥရောပသမဂ္ဂအနေနဲ့အထူးစိုးရိမ်မကင်းဖြစ်မိကြောင်းနဲ့လွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်ဟာဒီမိုကရေစီစနစ်ရဲ့အနှစ်သာရဖြစ်တယ်လို့ဥရောပသမဂ္ဂကယုံကြည်ထားကြောင်းပြောသွားတာပါ။အ
အကျံဖက်နှိမ်နေတဲ့နေရာမှာလက်ပတ်နေဝတ်ထားသူတွေကိုအသုံးပြုခဲ့တာနဲ့ပတ်သက်လို့မြန်မာရဲတပ်ဖွဲ့တွေကအထူးကြုံနှိမ်နေရေးတင်နန်းတွေပေးနေတဲ့ EU ဥရောပသမဂ္ဂကိုမြန်မာအကြောင်းသားတွေကမတ်လ6ရက်နေ့ကကန့်ကွက်ဆန္ဒပြခဲ့ကြတာပါအထူးကြုံနှိမ်နေရေးနဲ့ပတ်သက်လို့ EU အနေနဲ့နိုင်ငံတကာမှာတင်နန်းပေးနေတာဖြစ်ပြီးမြန်မာရဲတပ်ဖွဲ့ကိုလေးကျင့်တင်နန်းပေးတဲ့ယူရဲချက်ကလည်းလူခွင့်ရေးကိုပိုပြီးသိရှိနားလည်စေဖို့ဖြစ်တယ်လို့မာယာကိုချန်ချစ်ကပြောပါတယ
်။ The basically the reform of police force in Myanmar is
အခြေခံအဖြစ်မြန်မာနိုင်ငံမှာရဲတပ်ဖွဲ့အင်အားကိုပြုပြင်ပြောင်းလဲဖို့လိုအပ်နေတာပါ။ဥရောပသမဂ္ဂအနေနဲ့လည်းဒီအတွက်ငွေကြေးအထောက်ပံ့ပေးတယ်လို့တင်နန်းတွေလည်းပေးပါတယ်။မြန်မာရဲတပ်ဖွဲ့အနေနဲ့နိုင်ငံတကာစံချိန်စံနှုန်းတွေနဲ့အညီလိုက်နာဆောင်ရွက်ပြီးလူခွေရေးတွေကိုလေးစားလိုက်နာဖို့ဒီတင်နန်းတွေကနေပို့ချပေးနေတာပါလို့မာယာကိုချန်ချစ်ကပြောသွားတာပါပြီးခဲ့တဲ့သတင်းပတ်တုန်းကလည်းအမေရိကန်နိုင်ငံသားရေးဌာနကမြန်မာနိုင်ငံမှာငြိမ်းချမ်းစွာဆန္ဒပြသူတွေကိုအင်အားသုံးဖြိုခွဲတာဟာဒီမိုကရေစီစနစ်အသွင်ကူးပြောင်းဖို့ကြိုးပမ်းဆောင်ရွက်တာနဲ့မကိုက်ညီကြောင်းဝေဖန်ပြောဆိုခဲ့ပါတယ်ရှင
်မှန်ရင်နိုင်ပါတစ်ဆက်တည်းပြောရမယ်ဆိုရင်ចောင်းသားသပိတ်ကိုအာနာပိုင်တို့အကြမ်းမဖက်ရေးအတွက်ကူညီကြဖို့နိုင်ငံတကာတန်တမန်တွေကိုចောင်းသားတွေနဲ့ပညာရေးပြုပြင်ပြောင်းလဲရေးဆောင်ရွက်နေသူတွေကမနေ့ကတိုက်တွန်းလိုက်ပါတယ်အခြေအနေအသေးစိတ်ကိုမတ်တင်ကြီးထက်ကစူးစီးတင်ပြပေးမှာပ
ါဘကိုးတိုင်းလက်ဗရန်မြို့ပေါ်ကလမ်းမပေါ်မှာပိတ်ခံထားရတဲ့ចောင်းသားတို့ကအင်္ဂါနေ့မနေ့ဆင်းလာကြီးနောက်ဆုံးထားဖြည့်ရှင်းဖို့အာနာပိုင်တို့ကိုတောင်းဆိုထားတဲ့တစ်ချိန်ထဲမှာပဲတနင်္လာနေ့မှာပဲចောင်းသားတွေနဲ့ပညာရေးပြုပြင်ပြောင်းလဲရေးဆိုင်ရာနိုင်ငံလုံးဆိုင်ရာကိုယ်ရဲ့ NNIA ကကိုယ်စားလှယ်တွေကကျောင်းသားသပိတ်အကျန်းဖက်မခံရရေးကူညီချဖို့နိုင်ငံတကာတန်တမန်တွေကိုတိုက်တွန်းခဲ့ကြပါတယ်။ရန်ကုန်မြို့ကနိုင်ငံတကာတန်တမန်တွေနဲ့တွေ့ဆုံပွဲကိုတက်ရောက်ခဲ့သူ NNIA ရဲ့ကိုယ်စားလှယ်ဒေါ်တူတူမာကအခုလိုပြောပြပါတယ
်။ဒီ NNIA အနေနဲ့ဘာကြောင့်လွတ်တော်ကျန်းမာဖို့ဆွေးဆိုင်တာ postpone လုပ်ခဲ့ရလဲဆိုတဲ့အကြောင်းနဲ့ဒီလက်တလုံးလက်ဗရန်မှာပြင်းနေတဲ့ကျောင်းသားတွေနဲ့ပတ်သက်တဲ့ဟာတွေပြောတာပေါ့။လက်ဗရန်မှာကျောင်းသားတွေကပြင်းနေတယ်အကြာပြီပေါ့နော်။အဲ့တော့လွတ်တော်ဆွေးနွေးပွဲလည်းမတော်နိုင်ပြီးတော့ဒီသူတို့ရန်ကုန်အေးဂျင်နဲ့ကြောက်ပြီးတော့ရန်ကုန်ကနေအေးဂျင်နဲ့လူစုခွဲပြီးတော့ဒီလွတ်တော်ဈာနာပွဲသွားဖို့အစီအစဉ်ကလည်းအခုဒီမဖြစ်သေးဘူးဆိုတော့အကြောင်းနောက်တစ်ခုကဆယ်တန်းဆောင်ပွဲနီးလာပြီဖြစ်တယ်အခုကျောင်းသားတွေကသူတို့ဒီတပိတ်နဲ့ပတ်သက်လို့တစ်ခုဆုံးဖြတ်ရတော့မယ်ဆိုတော့သူတို့မနေ့ပြန်မနေ့ဆယ်နိုင်မှာအစိုးရကိုစုံတရာဖြည့်ဆင်းမှုပေးပြီးသူတို့တောင်းဆိုထားတာရှိတယ်ဗျအဲ့ဒီအကြောင်းလေးတွေပြောပြတာပါအဲ့ဒီအစိုးရကိုငင်းနဲ့ဒီတပိတ်တွေအေးဂျင်နဲ့လူစုခွဲပြီးတော့လူတို့ကျန်းမာပွဲသွားလို့ရအောင်အလုံးပေါင်းပြီးတော့ကုညီလေးကြဖို့ကျောင်းသားတွေအပြောလာပါ
တွေ့ဆုံပွဲကတော့အမေရိကန်အင်္ဂလန်ဆွစ်ဇာလန်နဲ့ဥရောပသမဂ္ဂအပါအဝင်တန်တမန်အတော်များများတက်ရောက်ခဲ့ကြပါတယ်ကျောင်းသားတွေတောင်းဆိုထားတဲ့အမျိုးသားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေချမ်းကိုတော့အခုအခါအမျိုးသားလွှတ်တော်မှဥပဒေချမ်းကော်မတီကဦးဆောင်ကြားနာနေပါတယ်လွတ်တော်ကျန်းမာပွဲတွေမှာအင်နီးယားနဲ့ကျောင်းသားတွေမတက်ရောက်နိုင်တဲ့အတွက်လဲအမျိုးသားပညာရေးဥပဒေပြင်ဆင်ရေးကျန်းမာပွဲတွေမှာကြံ့ကြာမှုမရှိဘဲဆက်ပြီးတော့အလုပ်ဖြစ်နေတယ်လို့လဲလွတ်တော်မှဥကြောကြောကပြောပါတယ
်။ကျောင်းသားတွေကတော့မအားလို့အဲ့ဒီနေ့ကနေပြီးတော့လာပြီးတော့မိတ်ဆွေကြည့်တယ်မရှိမဖြစ်ဘူး။အဲသူတို့မအားလို့မရဘူး။ဒီနိုင်ငံရေးပါတီနဲ့တော့တွေ့ပြီးပထမနေ့ကနေပြီးတော့စစ်ကိုဖွေမနေ့ကကြာတော့ကရှစ်ဖွေအဲ့ဒီရှင်နေအဲ့ဒါတွေတော့ကျင်းနေစရာကောင်းပါလေ။သူတို့ကလည်းမင်းမင်းရဲ့လွယ်ချက်ဒီကျောင်းသားတွေရဲ့လွယ်ချက်တရှိဆိုတော်တော်ကောင်းပါလေဥပဒေချင်းကော်မတီကလည်းတော်တော်လက်ခံတဲ့အရှင်းလေးတွေပါနေတယ်ဟိုကဘင်းမြောင်တကယ်ဒီလိုကဖြစ်ဖြစ်စဉ်စဉ်နဲ့ဘင်းလိုက်တဲ့ရှင်နေတဲ့ပုံစံတွေလည်းအများကြီးပါပါတယ်ဒါတော့ဒီဥပဒေချင်းကော်မတီကလည်းတော်တော်ကဖော်ကြားတဲ့သူတို့ရှင်နေစစ်တွေကိုကြံ့ညာရတဲ့အများကြီးရှိပါတယ
်အမျိုးသားပညာရေးဥပဒေပြင်ဆင်ရေးအစိုးရရဲ့လှုပ်ရက်တွေဟာမယိုသားဘူးအချိန်ဆွဲတယ်လို့ကျောင်းသားတို့ကဆွဆွဲပြီးရန်ကုန်မြို့အထိချိတက်တောင်းဆိုဖို့စ조사နေကြတာပါအစိုးရဘက်ကလည်းကျောင်းသားတပိတ်ကိုရန်ကုန်မြို့ကိုအဝင်ခံမှာမဟုတ်ဘူးလို့ယတိပြေပြောထားပြီးဖြစ်ပါတယ်လက်ရှိလက်ဗရန်ကကျောင်းသားတရားကျော်ကိုလမ်းမပေါ်မှာအာဏာပိုင်တို့ပိတ်ဆို့ထားတာသတင်းတစ်ပတ်တည်းတည်းရှိတဲ့အချိန်မှာလူငယ်ကျောင်းသားတွေကိုအာဏာပိုင်တို့အကြမ်းမဖက်ရေးနိုင်ငံရေးပါတီတွေအရက်ဖက်အဖွဲ့အစည်းတွေကဒီရက်ပိုင်းအတွင်းမှာဇက်တိုက်ဆိုလိုနီလန်းပေါင်းစုံနဲ့တောင်းဆိုနေကြတာဖြစ်ပါတယ်အစိုးရဘက်ကတော့ဒီတောင်းဆိုချက်တွေကိုအခုချိန်ထိလစ်လျူရှုထားဆဲဖြစ်ပါရဲ့ရှင
်တော်ရရှင်များရှင်ပြုပြင်ပြောင်းလဲနေပြီဆိုပြီးနိုင်ငံတကာကချီးမွမ်းနေတဲ့မြန်မာနိုင်ငံမှာငြိမ်းချမ်းစွာဆန္ဒပြကြသူတွေကိုရုပ်ပြက်ဆင်းပြက်နှိမ်နင်းတဲ့လှုပ်ရက်တွေတွေ့လာရတဲ့အတွက်ဆက်ဆံရေးတွေကိုပြန်ပြီးတော့တုံးသက်ဖို့တိုက်တွန်းတဲ့နေလဲပေါ်ထွက်လာနေပါတယ် ဒီအချိန်မှာနိုင်ငံတကာအတိုင်းဝိုင်းနေနဲ့လက်လက်ရော်ရော်ဆက်ဆံနေတာတွေကိုဆင်ခြင်ဖို့လိုနေပြီလားဆိုတာကို VO ရဲ့အင်္ဂါနေ့ညတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးသွားမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကို VO ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုကြိုတင်ကြောင်းကြားထားလို့ရပါတယ်။ကိုယ်တိုင်ဓာတ်ရိုက်မပါဝင်နိုင်သူတွေအနေနဲ့လည်းဆွေးနွေးလိုတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုပေးပို့နိုင်ကြပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ရှင
်။ပါဝင်ဆွေးနွေးလိုသူတွေဒီကနေ့ည9:00အစီအစဉ်တိုက်ခင်မှာဆက်သွယ်ကြဖို့ဖိတ်ခေါ်ပါတယ်။အခုတော့ဖားကန်သတင်းဆက်အောင်ပါ။ကချင်ပြည်နယ်ဖားကန်မြို့မှာကြောက်မြက်ကုမ္ပဏီတစ်ခုကဆုံးပစ်ထားတဲ့မေဇာပုံကြီးတစ်ခုမလာ6ရက်နေ့ကပြိုကျခဲ့တာကြောင့်လူပေါင်းဒါဇင်နဲ့ချီပျောက်ဆုံးနေပြီးတော့အသက်တေပြောက်မှုတွေလည်းရှိရလို့ဒေတာကန်တွေကခန့်မှန်းကြပါတယ်ဒေတာအာနာပိုင်တွေလာရောက်ကြီးစုပြင်းမေးကြီးစုခဲ့ပေမဲ့ကယ်ဆယ်ရေးလုပ်ငန်းတွေတော့မတွေ့ရဘူးလို့ဒေတာကန်တွေကပြောပါတယ်အချိန်နဲ့အသေးစိတ်ကိုကိုညံဝဲအောင်ဆက်ပြီးတော့တင်ပြပေးပါလိမ့်မယ
်ဖားကန်မြို့နယ်ကွမ်းခါနဲ့ရှမ်းစုကျေးရွာကြားမှာရာသဌာနနဲ့အောင်ဟင်းမင်းကုမ္ပဏီတွေကြောင်စိမ့်တူးဖွဲ့ရကထွက်လာတဲ့မြေစာတွေပုံထားတဲ့ပေထထောင်ကျော်ရှိတဲ့မြေစာပုံကြီးပြိုကျရာကလူ40ထက်မနည်းပျောက်ဆုံးနေတယ်လို့ဖားကန်မြို့ကန်တူဦးဖြစ်သူဦးလမောင်းလတောင်းက VOA ကိုပြောပါတယ်
။ဆရာအဲ့မှာပေထထောင်ကျော်ရဲ့မိနစ်ပြဲမှာကတော့ပြောလို့ရေမကြီးတော့အဲ့ဒါလက်ရှာလား။လက်ရှာတော့အဲ့မှာပိတ်တယ်နေရာနီးနီးပေါ့။အဲ့ဒါကိုတချို့ကတယ်မြပြုတ်နေလို့လို့ခါနောက်ပြီးတချို့ကလည်းချာနေခိုက်အဲ့မှာပြိုကျသွားတာ။ကုမ္ပဏီကဘုရားနေပြီးတော့မြေစာတွေ့လာလေ။အဲ့မှာပေထထောင်ကျော်ကျော်မယ်ပေါ့။ခုလောတယ်ကြတော့အဲ့မှာပြေဖို့ဒီစီးနေတယ်အဲ့ပေါ်နေတယ်။အဲ့မြေစာပြေကျမှာပါလာတာအဲ့မဲ့ကိုရောက်တော့တော်မဖော်လို့မရတယ်လို့ပြောတယ်။အမှားလိုက်နေကြီးကတော့အရောက်40ကျော်မှအရောက်လုံးလုံးပါသွားတယ်ပေါ့အဲ့လိုပြောတယ်။ကိုတော်မလည်းဖော်လို့မရသေးဘူး
။ဒီဖြစ်ရနဲ့ပတ်သက်ပြီးဖားကန့်ရဲစခန်းကိုမင်းမြန်ရမှာတော့တာဝန်ကျရဲရာရှိတူကလူအသေးပြောက်မရှိသေးဘူးလို့ညင်းဆိုပါတယ
်။မလာရှော့နေကတော့ဘွားနေကဘယ်လိုပြောမလဲ။အဘွားနေကလေတွန်တွန်နားတဲ့မိစားလေးအဟောင်းရှိရလေ။တော်သူကမိစားမြင့်သွားတာပေါ့မြင့်တဲ့ကကြောဒီအောက်မှာသူတို့အချို့ကြောလဲကြောက်ချာပေါ့အချို့ကြောလဲယာယီတဲလေးအဲ့လိုမျိုးထိုးတော့ဟိုနေတဲ့ချိန်မှာမိစားရုပ်ရက်ပြုတ်ကြတာပေါ့ဘယ်လိုလဲဆိုပထမဆုံးကတော့သူက6ရောက်လာမိပြန်ပြီးတွေ့ရပေါ့တွေ့တော့အချောက်ကတော့အသက်ရှင်တယ်ပေါ့အပီပြောက်ကတော့မရှိဘူးခင်ဗျာအပီပြောက်ကတော့အခုချိန်ကြီးတော့အပီပြည့်ချက်ကိုယူလို့မရောက်ပြန်
ဒီပြည်နယ်ပတ်သက်လို့ရာသဌာနနဲ့အောင်ဟင်းမင်းကြောင်းမြတ်ဒူးဖော်ရေးကုမ္ပဏီတွေကိုဆက်သွယ်မေးမြန်းဖို့ကြိုးစားပေမဲ့ဖြေဆိုသူမရှိခဲ့ပါဘူး။ရေစာပြူပေါင်းအောင်ပျောက်ဆုံးနေသူတွေနဲ့ပတ်သက်လို့ဖားကန်မြို့နယ်အုပ်ချုပ်ရေးအဖွဲ့ကလာရောက်ကြည့်ရှုသွားပေမဲ့နောက်ဆက်တွဲကူညီကယ်ဆယ်ရေးတွေဘာမှမရှိသေးဘူးလို့ဦးလမောင်းလက်တောင်းကပြောပါတယ
်။ဒီတိုင်းပေါ့လေလာပြီးကြည့်ပြီးဒီတိုင်းကြံသွားတာပဲလေသူကလည်းဒီကုန်းကကူညီရလို့ဘာလို့မရှိပါဘူး။ကုမ္ပဏီကလည်းညနေလေးတော့လာပေါ်ပေးတာပေါ့ဗျာ။အမေဒီကိစ္စကမှမဆိုင်လို့ပြောပြီးကွန်မတီမှအဲ့လိုပဲ PPCC လို့ပြောရတော့ဘာမှမရှိဘူး
။ဖားကန်မြို့နယ်အတွင်းမှာပုဂ္ဂလိကကုမ္ပဏီတွေအခုလိုကြောင်စင်းတူပေါ်ရေးအင်နဲ့အားနဲ့လှုပ်လာတဲ့ပေါ်ဒေသခံတွေအတွက်စိုးရိမ်စရာဖြစ်တယ်လို့ဦးလာမောင်းလာတောင်းကပြောပါတယ်
။ကျွန်တော်ဒေသခံတွေအများအပြားကဒီကြောင်စင်းကိုပဲအဓိကမြေခုံထားကြလေ။မြေခုံထားကြတော့ခလာတင်းလို့သူကစိုးရိမ်လိုက်တဲ့ဟာကိုပဲကျွန်တော်ကအဲ့ဒါကိုပဲအတေးအထားပြီးစာပြီးတော့ဟိုအဲ့မိုးလမ်းကျလို့ဒီကဖြစ်တယ်ဆိုတော့အခုဆိုရတာအဲကွန်မတီတိုင်းလေမှာအခုရေးမှရမှာလေဘာကျွန်တော်ဘာမှမရှိတဲ့ဒေတာကလည်းကျတော့ဘာမှပြတ်ပြကူမရှိတော့သူတို့ဆင်းပြလိုက်တဲ့အရာကိုပဲကျွန်တော်ကျွန်တော်တို့စာပြေစာကောင်းရတဲ့ခါကျတော့အခုမတော်တဆအလျော်လေးကျွန်တော်မှတော်ရရတာနောက်ပြီးကျွန်တော်ရဲ့ပိုင်ကျွန်တော်လည်းစာရမရဆိုတော့အဲ့ဒါကြီးပေါ့ကျွန်တော်ရှိဖြစ်ပြီးဒီလိုလုပ်မလို့ပြောရလေကျွန်တော်လည်းမျိုးပေါ့ကျွန်တော်ဆုံးယူရတာပေါ့
ပြီးခဲ့တဲ့ဇန်နဝါရီလတည်းမှာလေအလားတူရေစာပုံပြိုကျပြီးလူ40ဝန်းကျင်တေဆုံးခဲ့တဲ့ဖြစ်ရပ်တစ်ခုဖားကန့်မြို့နယ်အတွင်းမှာဖြစ်ပွားခဲ့ပါတယ်ခင်ဗျာ
။ကိုညံဝဲအောင်တင်ပြသွားတာဖြစ်ပါတယ်ခင်ဗျာ။ VOA American တန်ကအင်္ဂါနေ့မနက်ခင်းအစီအစဉ်လေးကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်လေးကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွှင့်မီတာ kHz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါခင်ဗျာ
။အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖြစ်အစီအစဉ်လေးပဲဖြစ်ပါတယ်။လိုင်းဒိုမီတာ32 40နဲ့48တို့အပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာနားဆင်ကြမှာကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြပေးမှဖြစ်တယ်လို့မနေ့ကအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြမှာပါ။အပတ်စဉ်အစီအစဉ်လေးတင်ဆက်တဲ့အခါမှာတော့
Lifting the economic provisions of the Constitution is really a priority.
စီဝါရေးကဏ္ဍမှာနားဆင်ကြရမှာဖြစ်ပါတယ်။ဒါ့အပြင်တူတာစုံလင်အမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်။အခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးပါမယ်
။ပထမဆုံးတင်ပြပေးချင်တာကတော့ Channel News Asia မှာဆောင်းမရှင်တွန်မိုင်းစ်ရေးသားထားတဲ့မြန်မာနိုင်ငံဟာပြည်ပခါစီကိုဥတီဆင်းသက်နေပြီလို့ကုလသမဂ္ဂအထူးစုံစမ်းစစ်ဆေးတာဝန်ရှိသူကပြောကြားတဲ့အကြောင်းခေါင်းစဉ်တက်ပြီးတော့ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။မြန်မာအစိုးရကသူကရီပေးထားတဲ့လူ့အခွင့်အရေးကိုကာကွယ်ပေးဖို့ကြောက်ရွံ့မှုအယုံကြည်ကင်းမဲ့မှုရန်လိုမုန်းတိမှုစတာတွေကိုခြေဖြတ်ပစ်ဖို့စတာတွေအလုံးဟာရှေ့မတူဘဲနောက်ပြန်လှည့်နေပြီလို့ကုလသမဂ္ဂစုံစမ်းစစ်ဆေးရေးအရာရှိကတင်းနှံလာနေမှာထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးစုံစမ်းစစ်ဆေးရေးမှူးရန်ဟီလီကပြီးခဲ့တဲ့ဇူလိုင်လတုန်းကဗုဒ္ဓဘာသာဝင်တွေအများစုနေထိုင်တဲ့ရခိုင်ပြည်နယ်အတွင်းရိုဟင်ဂျာမွတ်စလင်တွေအပေါ်မလျော်ကမ်းတဲ့ဆက်ဆံမှုတွေရှိနေတယ်ဆိုတဲ့အရေးကိစ္စကိုတော့ရောက်စုံစမ်းခဲ့ပြီးတဲ့အချိန်နောက်ပိုင်းမှာခုခိုးရမယ်ဖြစ်နေကြတဲ့ရိုဟင်ဂျာတွေနဲ့ပတ်သက်လို့ဘာမှတိုးတက်မှုတစ်စုံတစ်ရာမတွေ့ရဘူးလို့ပြောဆိုပါတယ်။နောက်ဆုံးသွားခဲ့တဲ့ဇန်နဝါရီလအတွင်းကြောက်ရွံ့မှုတွေမယုံကြည်မှုတွေရန်လိုမှုတွေပုံမှန်ဖြစ်ပွားနေတာကိုသူမကိုယ်တိုင်တွေ့ခဲ့ရတယ်လို့ဆိုပါတယ်။သူမကိုဗုဒ္ဓဘာသာဘုံကြီးတစ်ပါးကမင်းမပြည့်တယောက်လို့လူပုံလဲမှာပုံစိုးပက်ဆက်ပြောဆိုတာမျိုးကြုံခဲ့ရတယ်ဆိုပြီးတော့ထောက်ပြထားပါတယ်။တရုတ်နိုင်ငံနေဆက်မှာဆိုရင်လည်းအကြမ်းဖက်မှုတွေကြဲကြဲပြန့်ပြန့်ဖြစ်ပွားနေတယ်လို့ဒေတာရင်းမှာလည်းအရေးပေါ်အခြေအနေကြေညာထားရပြီးလူခွင့်ရေးအကာအကွယ်ပေးမှုအပေါ်မှာတာဝန်ခံမှုဘယ်တော့ရှိတယ်လဲဆိုတာကိုစောင့်ကြည့်ရမယ်လို့ရေးသားထားပါတယ်။ကလေးငယ်တွေကိုစစ်မှုထမ်းမှုဆက်လက်ပြီးတော့တင်းသွင်းနေစေရှိတယ်ဆိုတဲ့သတင်းအချက်လက်တွေရရှိကြောင်းထောက်ပြထားတယ်လို့အခုတရားဝင်ရရှိထားတဲ့နိုင်ငံရေးအကျဉ်းသား28ယောက်ဆိုတဲ့အရေးအတွက်ထက်ပိုးပြီးတော့တိုးများလာဖို့ရှိတယ်လို့လည်းရေးသားထားပါတယ်။နောက်ပြီးတော့မီဒီယာတွေပေါ်ကန့်သတ်မှုတွေများလာတဲ့ဆန္ဒပြလေသမားတွေကိုဖြိုခွင်းရမှာရဲတပ်ဖွဲ့ကကြီးစားအစ်စ်ကိုအုံပြုခဲ့တာအစတဲ့အချက်တွေကိုမစ်ရန်ဟီလီရဲ့အစီရင်ခံစာမှာထောက်ပြထားကြောင်းရေးသားထားတာဖြစ်ပါတယ်ခင်ဗျာ
ဆက်လက်တင်ပြပေးမှာကတော့အိန္ဒိယအစိုးရဟာမြန်မာနိုင်ငံကငြိမ်းချမ်းရေးလုပ်ငန်းစဉ်မှာတရားဝင်စတင်ပါဝင်လှုပ်ရှားနေပြီဆိုပြီးတော့အဒမ်ဟယ်လီဒေးရေးသားထားတဲ့ Indian Express သတင်းစာကသတင်းဆောင်မှတပုတ်အကြောင်းဖြစ်ပါတယ်တိုင်းနာလက်နဲ့ကိုင်းတပုံတွေနဲ့မြန်မာအစိုးရတို့ကြားငြိမ်းချမ်းရေးဆွေးနွေးရမှာအိန္ဒိယအစိုးရကစတင်ဝင်ရောက်ဆောင်ရွက်ပေးနေပြီဖြစ်ပြီးအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာမြန်မာနိုင်ငံကို9လအတွင်းဒုတိယအကြိမ်အဖြစ်လာမယ့်မေလမှာတွားရောက်ဖို့ရှိတယ်လို့ငြိမ်းချမ်းရေးအကျိုးဆောင်တဲ့မီဇိုရန်ပြည်နယ်ဝန်ကြီးချုပ်ဟောင်းဇိုရန်ထန်းငါကပြောဆိုပါတယ်တချိန်ကတဘုံကောင်းဆောင်ဖြစ်ခဲ့ပြီးအိန္ဒိယအစိုးရထံကနေလွတ်လပ်ရေးရရှိဖို့အတွက်နှစ်ပေါင်း20ကြာတိုက်ပွဲဝင်ခဲ့တဲ့မီဇိုအမျိုးသားတပ်ဦးရဲ့လက်ရှိအခြေခံဖြစ်သူက1986တုန်းကရရှိခဲ့တဲ့မီဇိုသဘောတူညီချက်ကိုလေ့လာဖို့မြန်မာနိုင်ငံကတိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေကိုအိန္ဒိယအစိုးရကနယူးဒေလီမြို့တော်ကိုဖိတ်ခေါ်ဖို့ရှိတယ်လို့ပြောပါတယ်။ဒီသဘောတူညီချက်ဟာအစိုးရနဲ့လက်နက်ကိုင်တပုံကြားရရှိတဲ့အောင်မြင်မှုအရှိဆုံးသဘောတူညီချက်ဖြစ်တယ်လို့အများကအတိအမှတ်ပြုကြလေးရှိပါတယ်။မြန်မာနိုင်ငံမှာနှစ်ဖက်စလုံးကငင်းကြဲရေးကိုလိုလားပါတယ်လို့ပြောနေပေမဲ့ရှေ့မတိုးနိုင်ပဲဖြစ်နေကြတယ်လို့ပြောပါတယ်။နှစ်နှစ်ချီပြီးတော့ဆွေးနွေးနေကြပြီမဲ့အတိရက်တဲ့ကိစ္စတော့မကြာခဏပျက်စီးနေကြတယ်။သူတို့ကြည့်ရတာရေရှည်တည်တတ်တဲ့ငြိမ်းချမ်းရေးကိုဘယ်လိုယူရမယ်ဆိုတာမသိကြတဲ့အနေအထားမှရှိတယ်လို့ဇိုရန်ထန်းငါကပြောကြောင်းထောက်ပြထားပါတယ်။ဇိုရန်ထန်းငါဟာဒီနှစ်ထဲမှာရင်ထိုင်းနိုင်ငံချင်းမိုင်ကိုနှစ်ခေါက်တိတိတွားရောက်ခဲ့ပြီးမြန်မာအစိုးရငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ဝင်းကြီးဦးအောင်မင်းနဲ့ညီညွတ်သောတိုင်းရင်းသားများလူမျိုးစုဖက်ဒရယ်ကောင်စီကခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပြီးဖြစ်ပါတယ်စသဖြင့်ရေးသားထားပါတယ်ရှင်
။ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးခဲ့တာပါ။အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာနိုင်ကြပါပြီ။မနက်ခင်းတိုင်းနားဆင်နေကြအမေရိကန် EDN 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လှလတန်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ။
တတွေတင်ပြမယ် ADM အတုံးကတော့
beating a dead horse
ဆိုတာပဲဖြစ်ပါတယ်ဆာလုံးမောင်က B E A T I N G beating ကရိုက်တာနှက်တာ A D E A D dead သီတာ H O R S E horse ကမြင်းဆိုတော့စကားပိုက်တစ်ခုလုံးရဲ့လုံးကောက်ဒီပဲကတော့တည်နေတဲ့မြင်းကိုရိုက်တဲ့သဘောပါခိုင်းကျင်လို့တည်နေတဲ့မြင်းကိုရိုက်နှက်တယ်ဆိုရင်ရိုက်တဲ့လူသားလက်နာမယ်သေးနေတဲ့မြင်းကတော့ပြန်အသက်ရှင်လာမှမဟုတ်တဲ့သဘောဖြစ်လို့အကျိုးမရှိတဲ့သဘောကိုဆက်လုပ်လို့ရှိရင်ဘာမှကိုယ့်အတွက်ရလတ်မဖြစ်ထွန်းတာကိုဆိုလိုတာဖြစ်ပါတယ်။ကျမတို့မြန်မာမှာလဲချွဲပါဆောင်တီတဲတဲရေသွန်းဆိုတဲ့စကားမျိုးလို့ပေါ့။အကျိုးမရှိမဲ့ဟာမျိုးညှို့လင့်ချေကင်းတဲ့ဟာမျိုးမှာခေါင်းမာပြီးဘာပဲပြောပြောဘာပဲလုပ်လို့ဘသူကပြောပြောတုတ်တုံမှမလှုပ်ပဲအချင်းကုန်ခံလေးကုန်ခံပြီးလုံနေတဲ့အလုံမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီတော့နဲ့ပတ်သက်လို့ George Group ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
သူကိုအရက်ဖြတ်ဖို့ခင်ဗျားပြောနေတာလေကုံယုံပါပဲဗျာ။အချီနီးပါ။သူကအသက်သာတည်ခံသွားမယ်အရက်ဖြတ်မယ်လူစားမျိုးမဟုတ်ဘူးဗျာလို့အတိအပြန်ရပါလေ။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
ညလုံးကြဲမရှိဘူးဆိုတာကိုသိရနဲ့လေကုန်ခံအပင်ပန်းခံပြောနေတယ်လုံနေတယ်ဆိုရင်ဘယ်လိုပြောမလဲ?
Beating a dead horse.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့ American Indian 3 English စာသင်ခန်းစာကိုတင်ဆက်ပေးကြတာပါ။အခုချိန်ကစပြီးတော့အပတ်စဉ်အစီအစဉ်တွေကိုနားဆင်ကြပါတော့မယ်။ပထမအဦးဆုံးကတော့စီးပွားရေးကဏ္ဍဖြစ်ပါတယ်။စားသုံးသူတွေကပြည်တွင်းမှာဝယ်ယူစားသုံးမှုအားကောင်းတာနဲ့ဝန်ဆောင်မှုလုပ်ငန်းတွေကိုပုံမှုအသုံးပြုလာနေတာဒီကြောင့်ဖိလစ်ပိုင်နိုင်ငံဟာမကြသေးခင်ကပဲအာရှတိုက်ရဲ့စီးပွားရေးအင်အားကြီးနိုင်ငံဖြစ်လာနေပါတယ်။ဒါပေမဲ့နိုင်ငံသားကနေလာရောက်ရင်းနှီးမြှုပ်နှံမှုအားနဲ့နေသေးတဲ့အတွက်အစိုးရကဒါကိုပြောင်းလဲနိုင်ဖို့ကြိုးစားနေပါတယ်။ဒီအကြောင်း VOA သတင်းတောက်ဆီမွန်အိုရန်ဒိုင်းတဲ့ရင်ပြပုတ်ထားတဲ့ပုံမှာအခြေခံပြီးတော့ကိုဇော်ဝင်းနိုင်ငံအခုတစ်ပတ်ရဲ့စီးပွားရေးကဏ္ဍမှာတင်ပြထားတာကိုနားဆင်ကြပါခင်ဗျာ
2014ခုနှစ်အတွက်ဖိလစ်ပိုင်နိုင်ငံရဲ့ GDP ပြည်တွင်းအသက်တင်ကွန်ထရိုးလုပ်မှုနှုန်းဟာ 6.1% ခန့်လုံးရှိခဲ့တဲ့အတွက်အဲ့ဒီနှစ်အတွက်စီးပွားတိုးတက်မှုနှုန်းအမြင့်ဆုံး 9.4% ခန့်လုံးရှိတဲ့တရုတ်နိုင်ငံရဲ့နောက်မှာကပ်လိုက်နေပါတယ်ဝန်ဆောင်မှုလုပ်ငန်းစပ်ပျိုးရေးစောက်လုပ်ရေးနဲ့ကုန်ထုတ်လုပ်မှုစတဲ့ကဏ္ဍတွေကစီးပွားရေးဖွံ့ဖြိုးတိုးတက်မှုဖြစ်စေတဲ့အဓိကကဏ္ဍတွေဖြစ်တယ်လို့အစိုးရကပြောပါတယ်။အဲ့လိုသတင်းကောင်းတွေထွက်နေပေမဲ့လည်းတိုင်းပြည်စီးပွားရေးကိုပြန်လည်ချင်းဝင်ရှာညှိဖို့လိုနေတယ်လို့ဖိလစ်ပိုင်လူမှုစီးပွားရေးအတွင်းဝန်အဆန်နီယိုဘာလီစာကန်ကပြီးခဲ့တဲ့လအတွင်းကပြောကြားလိုက်ပါတယ
်။ Key components of this process are the needed surge of investments.And the revival of the manufacturing.
ဒီရွေချက်ကိုအကောင့်ထဲဖော်ဖို့အဓိကချက်ကတော့ရင်းနှီးမြှုပ်နှံမှုများများရဖို့ကုန်ထုတ်လုပ်မှုလုပ်ငန်းနဲ့စက်ပြိုးရေးကဏ္ဍပြန်လည်အသက်ဝင်လာဖို့ပဲဖြစ်ပါတယ်။အထူးသဖြင့်စီးပွားဖွံ့ဖြိုးမှုကိုအထောက်အကူဖြစ်စေတဲ့ကဏ္ဍစုံတိုးတက်ရေးအတွက်အတားဆီးဖြစ်နေတဲ့အခြေခံအဆောက်အဦပြုပြင်ရေးတွေလှုပ်ဆောင်ဖို့လိုပါတယ်။အထူးပြုလုပ်ရမယ့်ကဏ္ဍတွေကတော့စက်မှုလုပ်ငန်းနဲ့စက်ပြိုးရေးကဏ္ဍတွေပဲဖြစ်ပါတယ်
။မနစ်ကပြည်ရင်းအသက်တင်ကုန်ထုတ်လုပ်မှုပမာဏဖြစ်တဲ့ဒေါ်လာ282ဘီလီယံရဲ့19ရာခိုင်နှုန်းဟာပုဂ္ဂလိကယင်းနှိမ့်မြုံနှံမှုကလာလာဖြစ်ပါတယ်။2014ခုနှစ်အတွင်းမှာပဲနိုင်ငံခြားဓာတ်ရိုက်ယင်းနှိမ့်မြုံနှံမှုက5ဘီလီယံရှိခဲ့တဲ့အတွက်ဒါဟာ2012ခုနှစ်ကနေနိုင်ရှင်လိုက်ရင်နှစ်ဆတိုးလာတာဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီယင်းနှိမ့်မြုံနှံမှုပမာဏဟာပူးတွဲနိုင်ငံခြားကုန်သွယ်ရေးအဖွဲ့ကရည်မှန်းထားတဲ့10ဘီလီယံထက်နည်းနေသေးတဲ့အကြောင်းဖိလစ်ပိုင်ဆိုင်ရာအော်စတြေးလျနယူးဇီလန်ကုန်သွယ်ရေးအဖွဲ့က Ian Porter ကပြောပါတယ်။နိုင်ငံခြားယင်းနှိမ့်မြုံနှံမှုတွေရောက်လာဖို့အတွက်အဓိကအတားအဆီးတွေရှိနေတော့မယ်လို့သူကပြောပါတယ
် Lifting the economic provisions of the constitution is really a priority it's not
ပစ္စည်းပုံတွေမှာပါတဲ့စီးပွားရေးဆိုင်ရာကန့်သတ်ချက်တွေကိုယူသိမ်းပေးတာတကယ်ဦးစားပေးလုပ်ရမယ့်ကိစ္စဖြစ်ပါတယ်ဒါကလည်းကျွန်တော်တို့ပူးတွဲနိုင်ငံခြားကုန်သွယ်ရေးအဖွဲ့တစ်ခုတည်းကထားရှိတဲ့သဘောထားမဟုတ်ပါဘူးဖိလစ်ပိုင်မှာရှိတဲ့စီးပွားရေးလုပ်ငန်းအားလုံးကအဲ့ဒီသဘောထားမျိုးရှိနေကြပါတယ်ဒါဟာဖိလစ်ပိုင်နိုင်ငံစီးပွားရေးဖွံ့ဖြိုးမှုကြီးထွားစေရေးအတွက်အဓိကလိုအပ်ချက်ဖြစ်တဲ့နိုင်ငံသားယင်းနှိမ့်မြုံနှံမှုတွေလာရောက်ဖို့အတွက်လုံးဝလိုအပ်ချက်တရားဖြစ်ပါတယ
်ဖိလစ်ပိုင်နိုင်ငံမှာလာရောက်ယင်းနှိမ့်မြုံနှံကြမဲ့နိုင်ငံသားကုမ္ပဏီတွေအနေနဲ့60ရာခိုင်နှုန်းကနိုင်ငံသားပန်ဆိုင်မှုနဲ့40ရာခိုင်နှုန်းကနိုင်ငံသားပန်ဆိုင်ရမယ်ဆိုတဲ့ဥပဒေကန့်သတ်ချက်အပေါ်အထူးစိုးရိမ်ပူပန်မှုဖြစ်နေကြတာပါ နိုင်ငံခြားကယင်းနှိမ့်မြုံနှံသူတွေကိုဆွဲဆောင်တဲ့အနေနဲ့ဗန်လုပ်ငန်းလုပ်ကင်သူနိုင်ငံခြားသားတွေတရားရာနှုန်းပြည့်ပိုင်ဆိုင်ခွင့်ရှိတယ်ဆိုတဲ့ဥပဒေကိုမနစ်ကတမရဗနီနိုအကွီနိုကလက်မှတ်ထိုးအတည်ပြုပေးလိုက်ပါတယ်တမရအကွီနိုအစိုးရအနေနဲ့လွန်ခဲ့တဲ့၄နှစ်အတွင်းအခွင့်ပေးဆောင်ဖို့တင်ဆောင်ခဲ့သူတွေအကျင့်ပြတ်ချစားတဲ့အရာရှိတွေကိုရှာဖွေအရေးယူတာတွေအပြင်တည်ဤတည်ရဲ့နဲ့လောင်းကစားအခွင့်တွေကိုပါတင်းတင်းကြပ်ကြပ်ကောက်ခံလာနေတာဖြစ်ပါတယ်အဲ့ဒီလိုလှုပ်ဆောင်မှုတွေကြောင့်တိုင်းပြည်ရဲ့ငွေချေးနိုင်မှုအရေးအသွေးမြင့်တက်လာတာကြောင့်ယင်းနှိမ့်မြုံနှံနိုင်တဲ့အဆင့်လဲတိုးတက်လာပါတယ်ဒါပေမဲ့ကွန်ပစ္စည်းတွေတည်ယူပို့ဆောင်ရေးမှာအသုံးပြုတဲ့လမ်းတွေကိုပြုပြင်ထင်းထင်းချင်းမရှိတာလျှက်စစ်မီတာကတွေအစမတန်ကြီးမားနေတာစီးပွားရေးစတင်လုပ်ကင်လို့သူတွေအတွက်အခက်အခဲအတားအဆီးတွေအများအပြားရှိနေတာတွေအပါအဝင်ရင်းနှီးမြှုပ်နှံသူတွေအတွက်စိန်ခေါ်မှုမျိုးစုံရှိနေသေးတယ်လို့စီးပွားရေးလုပ်ငန်းရှင်အတန်းဝိုင်းကပြောပါတယ်အချိန်တို့အတွင်းမှာစိုက်ပျိုးရေးအပေါ်အခြေခံတဲ့စီးပွားရေးကနေဝန်ဆောင်မှုလုပ်ငန်းအပေါ်အခြေခံတဲ့စီးပွားရေးဘက်ကိုပြောင်းဖို့စီစဉ်နေတာလက်ရှိတိုင်းပြည်ရဲ့စီးပွားရေးအခြေအနေစတာတွေကရင်းနှီးမြှုပ်နှံလို့အကောင်းဆုံးအချိန်ဖြစ်တယ်လို့အမေရိကန်ကုန်သွယ်ရေးအဖွဲ့ဥပဒေပြုရေးရာကော်မတီအကြီးအကဲ John Forbes ကပြောပါတယ
် New need to get into a industrial cycle because no country has become
စက်မှုလုပ်ငန်းနယ်ပယ်ကိုဝင်ဖို့လိုပါတယ်။ဘာဖြစ်လို့လဲဆိုတော့စက်မှုလုပ်ငန်းနယ်ပယ်ထဲမဝင်ဘဲနဲ့ဘယ်နိုင်ငံမှဝင်ငွေကောင်းတဲ့နိုင်ငံဖြစ်မလာနိုင်ပါဘူး။ဝန်ဆောင်မှုလုပ်ငန်းတွေနဲ့တည်းမလုံလောက်ပါဘူး
။ Outsourcing လို့ခေါ်တဲ့ဒီပနိုင်ငံတွေမှာအခြေစိုက်တဲ့ကုမ္ပဏီတွေထံကအလုပ်တွေကိုလက်ခံလုပ်ပေးတာ call center လို့ခေါ်တဲ့ telephone မော်ကတစ်ဆင့်ပြင်ပကုမ္ပဏီတွေအတွက်တစ်ဆင့်ဝန်ဆောင်မှုလုပ်ငန်းတွေလုပ်ဆောင်ပေးတာစတဲ့လုပ်ငန်းတွေဟာဝန်ဆောင်မှုလုပ်ငန်းကဏ္ဍအတွက်နမူနာယူသင့်တဲ့လုပ်ငန်းတွေဖြစ်ပါတယ်။အဲ့ဒီလုပ်ငန်းတွေဟာတာမန်အလုပ်တွေတဲ့ဝင်ငွေပိုကောင်းပြီးအိတ်ချမ်းမြေဝယ်ယူလို့သူတွေများလာစေတဲ့အပြင်တခြားဝန်ဆောင်မှုလုပ်ငန်းတွေအတွက်လည်းအထောက်အကူပြုစေပါတယ်။ဒီလုပ်ငန်းတွေကရတဲ့ဝင်ငွေဟာ2013ခုနှစ်မှာအမေရိကန်ဒေါ်လာ16ဘီလီယံရှိတယ်လို့ဆိုပါတယ်။အဲ့ဒီလောက်အတိုင်းအတာနဲ့ဝင်ငွေရှိနေပေမဲ့လည်းလူတွေတယ်လီဖုန်းနဲ့ဖြည့်ချားပေးတဲ့နေရာမှာအခုနောက်ပိုင်းပေါ်လာတဲ့အတန်နဲ့အတူလိုဖြည့်ချားပေးတဲ့နည်းပညာသစ်ကြောင့်ရေရှည်အတွက်ဒီအလုပ်ကလည်းအမှတ်ခံချက်မရှိဘူးလို့ John Forbes ကပြောပါတယ်။တိုင်းပြည်စီးပွားတစ်ခုလုံးရဲ့၃ပုံ၂ပုံဟာလည်းစားသုံးသူတွေရဲ့ဝယ်ယူသုံးစွဲမှုကနေရရှိတာဖြစ်ပါတယ်။ပြည်ပနိုင်ငံတွေမှာသွားအလုပ်လုပ်နေကြတဲ့ဖိလစ်ပိုင်နိုင်ငံသားတွေကနှစ်စဉ်အမေရိကန်ဒေါ်လာ20ဘီလီယံလောက်တိုင်းပြည်တွင်းမှာရှိတဲ့မိသားစုတွေထံပြန်ပို့နေကြတဲ့အတွက်သူတို့အနေနဲ့အဲ့ဒီလိုဝယ်ယူသုံးစွဲနိုင်ကြတာဖြစ်ပါတယ်။ပြည်တွင်းဝယ်ယူသုံးဆွဲသူတွေကဝန်ဆောင်မှုလုပ်ငန်းကြီးထွားအောင်တွန်းပို့ပေးနေတာပါအဲ့ဒီအချက်ကပဲအာရှတိုက်အတွင်းကတိုင်းပြည်တွေကြားထဲမှာဖိလစ်ပိုင်နိုင်ငံအတွက်တမှုထူးခြားစေတဲ့အချက်ဖြစ်တယ်လို့အတနီယိုဒီမနီလာတက္ကသိုလ်ကစီးပွားရေးပညာရှင်စီယလီတိုဟာဘီတိုကပြောပါတယ်ဆက်မှုလုပ်ငန်းဖွံ့ဖြိုးအောင်မလုပ်ဘဲရှေ့ကိုခုန်ပြန်ကျော်လွှားတဲ့နည်းနဲ့စီးပွားတိုးတက်အောင်လုပ်မယ်ဆိုရင်တော့ပြဿနာဖြစ်နိုင်တယ်လို့သူကပြောပါတယ
် Agriculture Tourism Manufacturing of these justbecome the propellers of our economic growth rather than just
banks. တိုင်းပြည်ဝတ်တွေရေးတွေလုပ်ငန်းတွေဆယ်စုနှစ်နှစ်ခုလောက်အတွင်းခြေခံခဲ့တဲ့ဗန်လုပ်ငန်း၊အာမခံလုပ်ငန်းနဲ့အင်ချမ်းမြေရောင်းဝယ်ရေးလုပ်ငန်းတွေအပေါ်အခြေခံပြီးလုပ်နေတာထက်စိုက်ပျိုးရေး၊ကမ္ဘာလှည့်ခီးသွားလုပ်ငန်း၊ကုန်ထုတ်လုပ်မှုတွေအပေါ်အခြေခံပြီးရှေ့ကိုဖွံ့ဖြိုးတိုးတက်အောင်လုပ်မယ်ဆိုရင်တော့ကျွန်တော်တို့နိုင်ငံအတွက်ပိုပြီးညီမျှတဲ့တဟဇာတာမျှတာတဲ့ဖွံ့ဖြိုးမှုမျိုးဖြစ်လာမှာပါ
နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကိုဆွဲဆောင်နိုင်တဲ့တိုင်းပြည်အတွင်းကဆက်မှုဇုံတွေအထူးသဖြင့်တော့ကုန်ကြောထုတ်လုပ်မှုလုပ်ငန်းတွေရှိနေတဲ့နေရာတွေကိုလည်း John Forbes ကထောက်ပြပါတယ်။ဒါပေမဲ့ဖိလစ်ပိုင်နိုင်ငံဆိုင်ရာတောင်ကိုရီးယားတာမကြီးကသူ့တိုင်းပြည်ကရင်းနှီးမြှုပ်နှံလို့သူတွေဟာသူတို့အတွက်အဆင်ပြေပြီးကြိုတင်ခံမှန်းလို့ရနိုင်တဲ့တခြားတိုင်းပြည်တွေမှာရင်းနှီးမြှုပ်နှံဖို့ပြောင်းသွားကုန်ကြပြီလို့ပြောလိုက်တဲ့အတွက်ဖိလစ်ပိုင်နိုင်ငံရဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုအပေါ်ဆွဲဆောင်မှုဘလောက်ရှိသလဲဆိုတာကိုပြသလိုက်တာလည်းဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံကကမ္ဘာကျော်တယ်လီကွန်မြူနီကေးရှင်းဆက်သွယ်ရေးကုမ္ပဏီကြီးဖြစ်တဲ့ Samsung ကုမ္ပဏီကဗီယက်နမ်နိုင်ငံမှာနောက်ထပ်ဆက်ယုံတစ်ခုတည်မဲ့အကြောင်းမကြသေးခင်ကပဲကြေညာလိုက်တာပါဖိလစ်ပိုင်နိုင်ငံရဲ့နိုင်ငံရေးစနစ်အရသမ္မတတွေဟာ6နှစ်သက်တမ်းတစ်ခါသာတာဝန်ထမ်းဆောင်ဝင်ရှိပြီးနောက်တက်လာတဲ့အစိုးရတက်ကလည်းအရင်အစိုးရလက်ထက်ကချမှတ်အကောင့်ထည့်ဖို့ခဲ့တဲ့လုပ်ငန်းတွေကိုပြန်ရုပ်သိမ်းပြစ်လိမ့်ရှိပါတယ်ခင်ဗျာ
အပတ်စဉ်စီးပွားရေးကဏ္ဍကိုတင်ဆက်ခဲ့တာဖြစ်ပါတယ်အခုတော့နောက်ထပ်အစီအစဉ်အပတ်စဉ်အစီအစဉ်တစ်ခုဖြစ်တဲ့သုတဆုံလင်အမေရိကန်တခွင်ကိုနားဆင်ကြအောင်ပါ Pacific သမုဒ္ဒရာတွေကကျွန်းကျွန်းဖြစ်တဲ့ IOG မှာကျွန်းပေါ်မှာဖြစ်ပွားခဲ့တဲ့တိုက်ပွဲဟာဒုတိယကမ္ဘာစစ်အတွင်းဖြစ်ပွားခဲ့တဲ့အပြင်းထန်ဆုံးစစ်ပွဲတစ်ပွဲလည်းဖြစ်ပါတယ်အမေရိကန်နဲ့ဂျပန်နှစ်ဖက်တပ်ဖွဲ့တွေအဲ့ဒီကျွန်းကိုသိမ်းနိုင်ဖို့အတွက်တစ်လကြာအပြင်းထန်တက်ခဲ့ကြပြီးတဲ့နောက်1945ခုနှစ်ဖေဖော်ဝါရီလ23ရက်နေ့ကျွန်းပေါ်ကစူရီဘာချီတောင်ကုန်းရဲ့ထိပ်မှာအမေရိကန်လန်ဆိုက်ထူလိုက်နိုင်ပါတယ်။ဒီအမေရိကန်လန်မရင်းကန်တက်တပ်ဖွဲ့တွေကဆိုက်ထူနေတော့ AP ဓာတ်ပုံဆရာ
ဂျိုးရိုဆန်တာရဲ့ခူးရတဲ့ပုံဟာဆိုလို့ရှိရင်လည်းစစ်ပွဲကာလအတွင်းလူတီများထင်ရှားတဲ့ဓာတ်ပုံတစ်ပုံဖြစ်ခဲ့ပြီးတော့အမေရိကန်တွေရဲ့မျိုးချစ်စိတ်ကိုတွန်းအားပေးခဲ့ပါတယ်။ကိုအောင်အောင်နဲ့အတူကိုပန်းသီးကကူညီတင်ဆက်ထားတာကိုနားဆင်ကြပါခင်ဗျာ
။ဒီကဘာသူတဆောင်တဲ့အမေရိကန်တခွင်မှာဒုတိယစစ်ပွဲကာလကအကျော်အကြားဆုံးဓာတ်ပုံတစ်ပုံအကြောင်းကိုတင်ဆက်ပေးအောင်လားကိုပန်းသီးရေ။
ကောရီကောဘလူဓာတ်ပုံများပါလေခင်ဗ
ျဒုတိယကမ္ဘာစစ်ပွဲကာလအိုင်ဝဂျီမာတိုက်ပွဲမှာဂျပန်တွေကိုအနိုင်ရခဲ့ပြီးတဲ့နောက်အမေရိကန်မရင်းကန်တက်စစ်သည်6ဦးဟာအမေရိကန်အလံစိုက်ထူနေတဲ့ပုံကိုရိုက်ကူးနိုင်ခဲ့တာကြောင့်ဓာတ်ပုံဆရာဂျိုးရိုဆန်တဲဟာပူလစ်ဇာဆုကိုရရှိခဲ့ပါတယ်2013ခုနှစ်ဧပြီလအတွင်းမှာကွယ်လွန်ခဲ့တဲ့မစ္စတာရိုဆန်တဲကဒီစစ်သည်တွေရဲ့ဆွလွန်အနစ်နာခံမှုနောက်ဒီဓာတ်ပုံဟာသူ့ရဲ့ဓာတ်ပုံနဲ့တမွေးဝမ်းကြောင်းအလုပ်ပေါ်ဘလို့မျိုးတက်ရောက်စီခဲ့လဲဆိုတာကို1995ခုနှစ်တုန်းကအခုလိုပြောပြခဲ့ပါတယ်ဗျာ
This picture has done quite a lot
ဒီဓာတ်ပုံကတော်လေးဆွဲဆောင်နိုင်ခဲ့ပါတယ်ခင်ဗျာဒီစစ်တီတွေကဒီအဲ့မှာဘာလို့နေကြလဲပြီးတော့သူတို့တိုက်တဲ့စစ်ပွဲဟာဘလို့စစ်ပွဲလဲသူတို့တွေရဲ့တတ်တိဇွဲနှပဲနဲ့ဆုံးရှုံးမှုအနစ်နာခံမှုဒါတွေအားလုံးကိုလူတွေကသိကျင်လာကြပါတယ်လို့ဂျိုးကပြောသွားတာပါ
Mr. Joe Rosenthal ကို Washington DC မှာ1921ခုနှစ်ကမွေးဖွားခဲ့ပါတယ်။ White Wall ဓာတ်ပုံကုမ္ပဏီကို AP ကဝယ်ခဲ့ပြီးတဲ့နောက်သူဟာ San Francisco AP ရုံးမှာစတင်အလုပ်လုပ်ကင်ခဲ့ပါတယ်။အဲဒီနောက်1944ခုနှစ်မှာစစ်ဖြစ်ရာဒေသတွေမှာဓာတ်ပုံရိုက်ဖို့ဆေးလုပ်ခံခဲ့ရပါတယ်
။1945ခုနှစ်မှာဖြစ်ပွားတဲ့ Iowa ကြီးမားတိုက်ပွဲဟာဆိုရင် Festival စစ်ပွဲအတွင်းအရေးပါတဲ့အလဲပြောင်းတစ်ခုဖြစ်စေခဲ့တာပါ။36ရက်ကြာကြာတဲ့တိုက်ပွဲအတွင်းမှာအမေရိကန်စစ်သည်6821ယောက်နဲ့ဂျပန်တပ်ဖွဲ့ဝင်21,580လောက်သေဆုံးခဲ့ပါတယ်။ဒိုဂျိုမြို့တောင်ဘက်မိုင်950ကျော်မှာရှိတဲ့အိုင်ယိုဂျီမာကျွန်းဟာဗျူဟာရအချက်ကြာကြာတဲ့နေရာဖြစ်ပြီးတော့ B-29 ဘုံးကျဲလေယာဉ်တွေအတွက်အထောက်အကူပြုဖို့နဲ့ဂျပန်နိုင်ငံကိုတိုက်ခိုက်ရမှာအသုံးချနိုင်အောင်အမေရိကန်ကဒီကျွန်းကိုသိမ်းပိုက်ဖို့ကြိုးစားခဲ့တာပါ။
1945ခုနှစ်ဖေဖော်ဝါရီ19ရက်နေ့မှာကန်တက်တိုက်ခိုက်ရေးအင်အား3000လောက်ဟာအရှိတ်ဘက်ကန်ယူရမ်းမှာရှိတဲ့ဆူရီဘာချီတောင်ကိုရရှိခဲ့ပါတယ်။ပင်လယ်ရေပြင်အထက်166မီတာဒါမှမဟုတ်946ဖြင့်အမြင့်ရှိပြီးဒါဟာကျွန်းပေါ်မှာအမြင့်ဆုံးနေရာဖြစ်ပါတယ်။ဒီကျွန်းကိုသိမ်းယူဖို့၅ဘက်ကြားတိုက်ပွဲတွေအတွင်းအမေရိကန်စစ်သည်6800ကျော်နဲ့ဂျပန်တပ်ဖွဲ့ဝင်21000လောက်သေဆုံးခဲ့ပါတယ်။1945ခုနှစ်မတ်လ26ရက်နေ့မှာအိုင်ဝဂျီမာကိုသိမ်းပိုက်နိုင်ခဲ့ပြီးအဲ့ဒီနှစ်ဩဂုတ်လမှာပဲဂျပန်ဟာလက်နက်ချခဲ့ပါတယ်မစ္စတာရိုဆန်တဲရဲ့အထင်ကရဒီတပ်ပုံဟာဆူရီဘာချီတောင်ကုန်းမှာဒုတိယအကြိမ်မြောက်လွှင့်ထူနေတုန်းရိုက်ခဲ့တာပါပထမလွှင့်ထူခဲ့တဲ့အလံဟာအရွယ်ငယ်လွန်းတာကြောင့်လို့ AP တပ်ပုံဌာနအကြီးကဲဟောင်းဟဲလ်ဘူရီကအခုလိုရှင်းပြပါတယ
် They got to the top and he looked around and he wondered well what am I going to do here and he saw
လန်ကလည်းတောင်ကုန်းထဲမှာထောင်ထားပြီးဆိုတော့ဂျိုးရောက်သွားတဲ့အခါမှာရောင်တောင်ဖြစ်နေတာပေါ့လေအဲ့ဒီမှာနောက်ထပ် Marine Cadet သသားချူကနောက်ထပ်အလံတစ်ခုကိုထောင်ဖို့လုံနေတာကိုသူတွေ့သွားပါတယ်အဲ့ဒါနဲ့ဘာလုပ်နေရလဲမေးတော့ Marine တွေကကမ်းစက်မှာရှိတဲ့အရာရှိကပထမအလံကိုလိုချင်ပြီးနောက်ဒီကျွန်းမှာရှိတဲ့သူတွေအားလုံးမရအောင်အလံကြီးကြီးတစ်ခုကိုထပ်ပြီးလွှင့်ထူခိုင်းလို့ပြောပါတယ
်ဒါမှလည်း Mr. Rosenthal ရိုက်ကူးခဲ့တဲ့အလံလွှင့်ထူနေတဲ့ပုံကိုတက်ကြက်ကြီး Bill Janos လည်းရိုက်ကူးခဲ့ပါတယ်ကံအကြောင်းမလားဆိုပါပဲအဲ့ဒီပုံကိုရိုက်ပြီးတိတ်မကြခင်မှာသူဟာတိုက်ပွဲမှာချက်ဆုံးခဲ့ပါတယ်ရိုဆန်တဲရိုက်တဲ့ပုံစံနဲ့တိတ်ခွဲလို့မရအောင်သူလည်းအလန်တိုင်ထောင်တဲ့ပုံကိုရိုက်ခဲ့တာပါဒီအကြောင်းမစ္စတာဘူးကအခုလိုဆက်ပြောပြပါတယ
် He pulled together some boulders and a couple of sandbags and he got up on them and at that moment Janos the motion picture man walked
ကျောင်းတုံးနေတဲ့တိတ်တူဆွဲပြီးတော့အဲ့ပုံမှာရက်နေတာတက်ချက်ကြီး Janos ကဂျိုးနောမှာရက်နေပြီးတော့ဂျိုးရှေ့မှာကွဲနေသလားကွယ်ဦးလားဆိုတာကိုမေးပါတယ်ဂျိုးကရပါတယ်ဟိုမှာအလံထောင်နေပြီလို့ပြောတာနဲ့ဂျန်လော့စ်ကလည်းသူ့ကင်မရာကိုဖွင့်ပြီးရိုက်ပါတယ်ဂျိုးရိုက်နေတာကိုလည်းတွေ့ရပါတယ်အဲ့လိုအလံထောင်လိုက်တာသိမြန်တော့အဲ့ဒီအချိန်မှာဒီဓာတ်ပုံကိုသူရိုက်ခဲ့ရသလားမရရဘူးလားဆိုတာကိုဂျိုးမသိသေးပါဘူးအဲ့ဒါကြောင့်မရင်းတွေကိုအလံအောက်မှာရက်ခိုင်းပြီးသူတို့တနတ်တွေဟဲမက်ခမောက်တွေကိုထောင်ပြီးဝေးဟန်းခိုင်းပါတယ်မရင်းတပ်သား20-30လောက်ရှိပြီးတော့ဒီပုံဟာသူ့အတွက်တိတ်ကိုစိတ်လှုပ်ရှားစရာကောင်းတဲ့ပုံဖြစ်ပါတယ်ဓာတ်ပုံရိုက်ရင်လည်းအပြန်အလှန်နောက်နေကြတာပါလို့ဗျူရကပြောတော့ပါတယ
်။အဲဒီနောက်အယ်ဒီတာကဖလင်ကိုဆေးပြီးကြည့်တဲ့အခါမှာဒီပုံဟာအရန်ကိုကောင်းတဲ့ပုံတစ်ပုံပဲဆိုတာကိုသိလိုက်ပါတယ်
။ Joe's film went through the processing and an editor by the name of Jack Bodkin
ကိုယ့်ရဲ့ကရက်တာပြင်ပြီးအစီအပြီးတော့ဓာတ်ပုံကူးလို့လုပ်နေတဲ့အချိန်မှာပဲရေဓာတ်မှာမှုထမ်းခဲ့ပြီးတော့ဂွမ်းစစ်ပွဲတွေကိုဓာတ်ပုံရိုက်ဖို့တာဝန်ပေးခံရဘူးတဲ့နယူးယောက်အေပီယုံကအဲဒီဒါဂျက်ဘောလ်ကင်းကဒီဖလင်ကိုတွေ့ပြီးဒါကြော်ကြမဲ့ပုံတော်မဲလို့ပြောခဲ့ပါတယ်အဲ့နောက်မှာတော့အဲ့ဓာတ်ပုံဟာတိတ်အသက်ဝင်တဲ့ဓာတ်ပုံတော်ဖြစ်အားလုံးကအတိအမှတ်
ာကိုအဲ့ဒီအချိန်ကဂျိုးမသိသေးပါဘူးဒီအကြောင်းကိုလည်းဘျူးကအခုလိုရှင်းပြပါတယ
်ဂျိုးကတော့ရောက်တယ်ကွာနယူးယောက်ကကြီးရိုက်ခဲ့တဲ့ဓာတ်ပုံက
ညတ်တယ်
လုံကောင်းကြောင်ပြောပါတယ်ဒါပေမဲ့ဘယ်ပုံကိုကောင်းတယ်လို့ပြောနေတာလဲဆိုတော့ तू မသိပါဘူးဘာလို့လဲဆိုတော့အလံထောင်တဲ့ပုံကိုရိုက်လိုက်ပြီးမဲ့အဲ့ဒီပုံကို तू အမိအရရိုက်နိုင်သလားမရိုက်နိုင်ခဲ့ဘူးလားဆိုတော့မသိကြပါဘူးဒါပေမဲ့အလံလိုင်အောက်မှာမရင်းတပ်သားတွေတနက်ကင်ပြီးအုပ်စုလိုက်ရိုက်ထားတဲ့ပုံကိုအမိအရရိုက်နိုင်နေတယ်လို့ तू ကထင်နေတော့အားလုံးပြောနေကြတဲ့ကောင်းတယ်ဆိုတဲ့ပုံဟာအလံလိုင်အောက်ကအုပ်စုလိုက်ရိုက်ထားတဲ့ပုံလို့ तू ကထင်နေတာပါသူများတွေကဂျိုးမရင်းတွေကိုအဲ့လိုနေရာယူခိုင်းပြီးရိုက်တာလားလို့မေးတဲ့ခါမှာလဲဂျိုးကဟုတ်တယ်လို့ဖြေပါတယ်ဘာလို့လဲဆိုတော့ तू ကအုပ်စုလိုက်ရိုက်ထားတဲ့ပုံကိုပြောတယ်လို့ထင်နေတာပါနောက်တော့ကူရီးသားပုံဂူဟန်ကိုရောက်လာတဲ့ခါမှာတော့ तू အားတင်သွားပြီးဒီလန်ထူနေတဲ့ပုံကတော့တဘာဝအတိုင်းရိုက်ထားတာလို့ဆိုပါတယ်။အဲ့ဒါဟာ तू ဒီတဲ့ပုံကိုဘလို့ရိုက်ကူးခဲ့တယ်ဘာတွေဖြစ်ခဲ့တယ်ဆိုတာပါပဲ
။ American စစ်ဖက်တင်ကြားရေးအရာရှိလည်းဖြစ်တပ်ပုံသတင်းတော်တွေရဲ့အကြီးအကဲလည်းဖြစ်တဲ့ Norman Hatch ကဒီအလန်တိုင်းထောင်တဲ့ပုံဟာ Joe Rosenthal ရိုက်ကူးထားတဲ့ပုံအစစ်မှန်ဖြစ်တယ်လို့ဆိုပါတယ်
။ Life Magazine AP နဲ့ Marine Corps အကြီးအကဲတွေ Washington မှာဆုံးကြပါတယ
်။ And there was a meeting in Washington that was held between Life Magazine
IOG မှာစီးပွားရေးကြံကြားရေးအရာရှိတူဖြစ်တဲ့ Norman Hatch ကဒီအလံတိုင်းထောင်တဲ့ဓာတ်ပုံကိုဂျိုးရိုက်ကူးခဲ့တယ်လို့တက်တွေထွက်ဆိုခဲ့ပါတယ်။အဲ့ဒီမှာရှိတဲ့သူ့ဓာတ်ပုံဆရာတွေစီကနေအကြောင်းစုံအားလုံးသိခဲ့ရတယ်လို့ဆိုပါတယ်။အဲ့ဒီနောက်မှာတော့ဒီဓာတ်ပုံကိုဘယ်သူရိုက်ခဲ့လဲဆိုတာအငင်းပွားမှုပြီးသွားပြီးတော့အခုတော့ဒီအလံတိုင်းကိုဘယ်လိုထောင်ခဲ့လဲဆိုတာကိုအားလုံးသိပြီးဖြစ်ပါပြီလို့ Joel ကပြောပါတယ်။
လုံးရတဲ့နှစ်တွေအတွင်းဒါကိုသူရိုက်တာလို့မယုံကြည်သူတွေလည်းရှိပြီးတကယ်လို့သာဒီပုံထဲမှာဘသူကဘလုံးနေအလန်နိုင်ကိုဘလောက်စောင်းတာဆိုတာမျိုးနဲ့သူညွှန်ကြားတဲ့အတိုင်းသာရိုက်ခဲ့မယ်ဆိုရင်ဒီပုံဟာတိတ်ကောင်းတဲ့ပုံလို့ပြောလို့ရမှာမဟုတ်ပါဘူး။ဘာလို့လဲဆိုတော့ဓာတ်ပုံထဲမှာလူနေပြီးသူတို့မျက်နှာတွေကိုလည်းမမြင်ရလို့ပါလို့ဂျိုးကရည်စရာအနေနဲ့ပြောပါတယ်။ဒီဓာတ်ပုံဟာစစ်ပွဲတွေအတွင်းကပေါ်ထွက်လာတဲ့သမိုင်းဝင်ဓာတ်ပုံတစ်ပုံဖြစ်နေပြီး American Support တစ်စိတ်ကောင်းအဖြစ်နဲ့လည်းရိုက်နှိပ်ထုတ်ဝေခဲ့ပါတယ်။ဒုတိယကမ္ဘာစစ်အတွင်းဒီပစိဖိတ်ကျွန်းကိုသိမ်းပိုက်နိုင်ဖို့တိုက်ခိုက်ရင်းကြဆုံသွားတဲ့ Marine တပ်သားတွေကိုရည်ရွယ်ပြီး Marine Corps War Memorial အထိမ်းအမှတ်ကျောက်ရုပ်ကို1954ခုနှစ်မှာဆောက်လုပ်ခဲ့ပါတယ်။1996ခုနှစ်အတွင်းနယူးယောက်တက္ကသိုလ်ကကောက်ခံခဲ့တဲ့လူမှုစစ်တမ်းတွေအရရာစုနှစ်အတွင်းအကောင်းဆုံးဓာတ်ပုံတရားထဲမှာဂျိုးရဲ့ဓာတ်ပုံဟာနံပါတ်68နေရာမှာရှိခဲ့ပါတယ်။1945ခုနှစ်မှာဂျိုးဟာ AP ကနေအလုပ်ထွက်ပြီးတဲ့နောက် San Francisco Chronicle မှာ35နှစ်ကြာဓာတ်ပုံဆရာအဖြစ်နဲ့အလုပ်လုပ်ကင်ခဲ့ပါတယ်ခင်ဗျာ
။ပတ်စင်ထုတ်လင်းပေးနေတဲ့သုတဆုံးလင်း American တခွင်အစီအစဉ်ကိုနားဆင်ကြရတာပါ။ကိုအောင်စီစဉ်တင်ဆက်တာဖြစ်ပါတယ်။ VOA American အတန်းကအင်္ဂါနေ့နာနေခင်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်ခင်ဗျာ
။အမေရိကန်ဆိုရာရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
။ကုလသမဂ္ဂကပြဋ္ဌာန်းထားတဲ့ Match Law ရှိရနေနိုင်ငံတကာအမျိုးသမီးများအနေကိုကမ္ဘာတဝန်းနိုင်ငံအများစုကအတိအမှတ်ပြုထားတာပါ။နိုင်ငံတကာသမိုင်းတစ်လျှောက်လုံးအမျိုးသမီးတွေရဲ့အောင်မြင်မှုရလဒ်တွေကိုဂုဏ်ပြုချီးမြှင့်တဲ့နေ့လေးဖြစ်ပါတယ်။အရင်ကအမျိုးသမီးတွေရုန်းကန်ခဲ့တာအောင်မြင်ခဲ့တာတွေကိုထင်ဟပ်တဲ့အခါသမယလေးဖြစ်ပါတယ်။အမျိုးသမီးတွေရဲ့ဘဝနဲ့အခွင့်အရေးတိုးတက်ကောင်းမွန်ဖို့ဘာတွေစပြည့်လုပ်ဖို့လိုအပ်နေသေးလဲဆိုတာကိုစဉ်းစားရမယ့်အချိန်ပါ1945ခုနှစ်ဆန်ဖရန်စစ္စကိုမြို့မှာသဘောတူညီလက်မှတ်ရေးထိုးခဲ့တဲ့အမျိုးသမီးနဲ့အမျိုးသားတန်းတူအခွင့်အရေးကြေညာချက်ကုလသမဂ္ဂဗရင်မြင်စာရင်းဟာပထမဆုံးနိုင်ငံတကာသဘောတူညီချက်ဖြစ်ပါတယ်အဲ့ဒီအချိန်ကစလို့အမျိုးသမီးတွေအနေနဲ့ကြီးမားတဲ့အောင်မြင်မှုတွေရရှိခဲ့တယ်ဆိုပေမဲ့ဒီထက်မကလောက်စရာတွေအများကြီးရှိပါသေးတယ်။အမျိုးသမီးနဲ့မိန်းကလေးတွေရဲ့အဆင့်အတန်းတိုးတက်ဖို့အကောင့်ထယ်ဖော်ရေးဟာအမေရိကန်နိုင်ငံသားရဲ့မူဝါဒအတွက်ဦးစားပေးဆောင်ရွက်ရမယ့်ကိစ္စဖြစ်ပါတယ်။အမျိုးသမီးတွေတန်းတူအခွင့်အရေးအတိအဝါအကောင့်ထယ်ဖော်ဆောင်ရွက်နေတဲ့နိုင်ငံတွေဟာပိုးပြင်းငြိမ်းချမ်းသာယာဝပြောတဲ့နိုင်ငံတွေဖြစ်တယ်ဆိုတာကိုအမေရိကန်အမျိုးသားလုံခြုံရေးမဟာဗျူဟာကအတိအမှတ်ပြုထားတာပါ။တသက်တွေကတော့အထင်ရှားရှိပါတယ်။ သူတေသနာပြုစုချက်တွေအရအမျိုးသမီးတွေအတွက်အလောက်ကအခွင့်အလမ်းကျန်းမာရေးနဲ့ပညာရေးတွေမှာပုံမရင်းနှီးမြှုပ်နှံကြတဲ့နိုင်ငံတွေဟာစီးပွားရေးဖွံ့ဖြိုးမှုမြင့်မားတဲ့အပြင်ကလေးတွေရဲ့ကျန်းမာရေးနဲ့ပညာရေးတိုးတက်မှုနှုန်းမြင့်မားကြတယ်လို့ဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အမျိုးသမီးတွေအတွက်ရင်းနှီးမြှုပ်နှံတာဟာကျင့်ဝတ်တစ်ခုအရာမဟုတ်ဘဲအမေရိကန်အတွက်အရေးပါတဲ့မဟာဗျူဟာမြောက်လုပ်ငန်းစဉ်တွေတဲ့ကတစ်ခုလည်းဖြစ်ပါတယ်။တကယ်တော့အမျိုးသမီးတွေဟာတိုင်းပြည်ရဲ့အတုံးမချရသေးတဲ့ကြီးမားတဲ့အရင်းအမြစ်တစ်ခုဖြစ်ပါတယ်။အမျိုးသမီးတွေဟာသူတို့ဝင်ငွေ 68 ရာခိုင်နှုန်းကိုသူတို့မိသားစုနဲ့လူမှုအဖွဲ့အစည်းတွေအတွက်အသုံးပြုကြသူတွေပါ။ပညာတတ်မိခင်တအူးရဲ့ကလေးတွေဟာအသက်ရှင်တန်ဖို့အခွင့်အရေးပိုးပြရတယ်လို့ကျန်းမာတန်ဆွမ်းတဲ့ဘဝတွေပိုင်ဆိုင်ဖို့ဥတည်စေပါတယ်။နိုင်ငံရဲ့စီးပွားရေးကဏ္ဍမှာအမျိုးသမီးတွေလွတ်လွတ်လပ်လပ်ပါဝင်ခွင့်ရမယ်ဆိုရင်တိုင်းပြည်အတွက်တည်ငြိမ်တဲ့ဖွံ့ဖြိုးရေးနဲ့ကျယ်ဝချမ်းသာဖို့အမြင့်တဖွဲ့ပိုးပြီးခိုင်မာစေပါတယ်။တိုးတက်ကြီးပွားအောင်ကြိုးပမ်းလိုတဲ့ဘယ်လူအဖွဲ့အစည်းအတိုင်းဝိုင်းမဆိုအမျိုးသမီးတွေကိုလုတ်ပိုင်ခွင့်အာဏာပေးတာအမျိုးသားတွေရထားပြီးသားအခွင့်အရေးတွေအတိုင်းအမျိုးသမီးတွေကိုတန်းတူညီမျှပေးတာကနေစတင်ဆောင်ရွက်ကြရမှာဖြစ်ပါတယ်။နိုင်ငံတကာအမျိုးသမီးများနေ့မှာအမေရိကန်ပြည်ထောင်စုအနေနဲ့အမျိုးသမီးတွေကိုဂုဏ်ပြုပါတယ်။ဒါအပြင်အမျိုးသမီးတွေကိုခွဲခြားဖိနှိပ်မှုမရှိဘဲအမျိုးသမီးတွေရဲ့စွမ်းရည်အပြစ်အဝကိုသူတို့ကိုယ်တိုင်သဘောပေါက်တဲ့လွတ်လပ်တဲ့ကဘာကြီးဖြစ်အောင်စူးစမ်းဆောင်ရွက်မယ်ဆိုတဲ့အမေရိကန်ရဲ့တန်တိတ်ထံကိုလည်းပိုးပြီးခိုင်မာစေပါတယ်ရှင
်။အမေရိကန်ဆိုရရဲ့သဘောထားမြင်အောင်ကိုပြင်ပြလုပ်ပြီးပါပြီ
။တော်ရချင်းတို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အာဘမဟုတ်ကြောင်းအသိပေးအပ်ပါတယ်။တော်ရချင်းတို့အနေနဲ့ VOA မြန်မာပိုင်းကိုဆက်သွယ်လို့ချင်းပုံနံပါတ်ကတော့1-232-382-555လေးဖြစ်ပါတယ်။အီးမေးလ်နဲ့ဆက်သွယ်လို့ရင်တော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ VOA American အတန်ကနေအင်္ဂါနေ့မနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်ကိုမနေ့၈နာရီကနေ၉နာရီအထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်လည်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့မနေ့ဖက်အစီအစဉ်ဒီမှာကြာခင်ပြီးဆုံးတော့မှာဖြစ်ပါတယ်။အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကတလဲကြီးညာပေးပါလိမ့်မယ်။
သမရဘာရကိုဘာမနဲ့ပြုလုပ်နေတဲ့နျူကလ িয়ার အရေးဆိုင်ရာသဘောတူညီချက်တိုင်းဟာသူရတုကအနားယူတဲ့2018ခုနှစ်အထိပဲအကျုံးဝင်မှာဖြစ်တဲ့အကြောင်းရီပါဘလီကန်အထက်လွှတ်တော်အမှ49ဦးကအီရန်အစိုးရကိုတတိပေးထားတဲ့အိတ်ဖွင့်ပေးစာကိုသမရဘာရကိုဘာမကဝေဖန်ပြောဆိုလိုက်ပါတယ်ရီပါဘလီကန်အမတ်တွေအခုလိုရေးလိုက်တဲ့စာဟာကမ္မကောင်အကြောင်းမလားဆိုပဲအီရန်တဲကအစွန်းရောက်ဝါဒီတွေနဲ့ပူးပေါင်းလိုက်တယ်လို့ဖြစ်နေပြီးဒါဟာဘလို့မှဖြစ်နိုင်ခြင်းမရှိတဲ့ပူးပေါင်းဆောင်ရွက်မှုဖြစ်တယ်လို့တင်းတင်းလာနေမှာသမရကအိမ်ပြီးတော့မှပြောလိုက်တာပါအီရန်နိုင်ငံသားရဲ့ဝန်ကြီးကလည်းဒီစာအပေါ်ပြန်လည်ဝေဖန်တုံ့ပြန်ခဲ့ပါတယ်ယူကရိန်းနိုင်ငံရှေ့ဘက်မှာရှိတဲ့ရုရှားလိုလာတဲ့ခွဲထွေးသမားတွေကရှေ့ရမှာရှိတဲ့လက်နက်ကြီးကိုတည်တည်တသာပြန်လည်ရုပ်သိမ်းသွားကြပြီလို့ယူကရိန်းသမရပက်ထရိုပရိုရှန်ကိုကပြောကြားလိုက်ပြီးယူကရိန်းအစိုးရဘက်ကလည်းအလားတူလက်နက်တွေကိုပြန်လည်ရုပ်သိမ်းပေးခဲ့တယ်လို့ဆိုပါတယ်ဒီတော့တွင်ယူကရိန်းနိုင်ငံရဲ့မြေပုံကိုပြန်ပြင်ရေးဆွဲဖို့ပြင်ဆင်နေတဲ့ရုရှားရဲ့လိုရက်ကိုပြန်လည်ခြေပတ်နိုင်ရေးဆွေးနွေးဖို့အတွက်အမေရိကန်သမရဘာရက်ဥဘာမားဟာဥရောပကောင်စီအကြီးအကဲတွေနဲ့တင်းလာနေကအင်ဂျီရောမှာတွေ့ဆုံခဲ့ပါတယ်။ရုရှားအစိုးရနဲ့သဘောထားကွဲလွဲသူထောင်လိုင်းအရာရှိဟောင်းအလက်ဇန်ဒါလီဗီနန်ကိုကိုတပ်ဖြတ်မှုမှာမတင်ကြရသူအပါအဝင်လူအတော်များများကိုဂုံပြူတဲ့အမိန့်တရားကိုရုရှားသမ္မတဗလာဒီမီပူတင်ကလက်မှတ်ရေးထိုးလိုက်ပါတယ်။မြန်မာတရုတ်နယ်စပ်နိုင်ငံသားရေးဝန်ကြီးဌာနတွေရဲ့စုဘက်ကိုမလ၉ရက်နေ့မနေ့ပိုင်းကရှမ်းပြည်မြောက်ပိုင်းမူဆယ်မြို့မှာပြုလုပ်ခဲ့တာမှာနိုင်ငံနှစ်ဖက်နိုင်ငံသားရေးဝန်ကြီးဌာနအရာရှိတွေတက်ရောက်ခဲ့ကြပါတယ်ခင်ဗျာ
။နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကြီးညာတော်တာဖြစ်ပါတယ်။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နီယာဖြစ်ပြီးတော့အတတ်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျွန်အီလက်ဆန်ဖြစ်ပါတယ်။ကျွန်တော်ဆံမိုးပြီပါ။ညနေပိတ်6နာရီခွဲကနေ9နာရီထိထုတ်လို့မယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်း VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးကအထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.